Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်စက်တင်ဘာလ18ရက်အင်္ဂါနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဆိုင်းဒိုမီတာ2440 51ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနာဆင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါရှင်။ကျမသင်္ကီထိုက်ပါကိုရဲမင်းထွန်းနဲ့အတူတင်းကြီးကြီးညာပါမယ်။အီရန်ပေါ်စီရဲ့အရာတိုက်ခိုက်ခဲ့မယ်ဆိုရင်တော့ဆော်ဒီရေနံလောက်ွက်တွေအပေါ်တိုက်ခိုက်ခဲ့တဲ့အချိုးအစားတိုင်ဖြစ်လိမ့်မယ်လို့အမေရိကန်သမ္မတကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံဟာနိုင်ငံတကာဥပဒေတွေကိုအကြီးအကျယ်ချိုးဖောက်နေတယ်လို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ယန်ဟီလီကကုလလူ့အခွင့်အရေးကောင်စီမှတင်သွင်းသွားပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်။
ဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့လက်ရှိကျင်းပနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာမြန်မာဆိုင်ရာကုလအထူးကိုယ်စားလှယ်ကမြန်မာပြည်တွင်းကအကြမ်းဖက်မှုနဲ့ရိုဟင်ဂျာတွေနေရပ်ပြန်ရေးကိစ္စတွေနဲ့ပတ်သက်လို့အခုလိုပြောသွားပါတယ်
။ It will bring about an end to the military's violence against ethnic minorities in Myanmar and the possibility that the Rohingya could live safely in Rakhine.
မစ္စယန်ဟီလီရဲ့ဒီစီရင်ခံစားပေါ်မှာမြန်မာကိုယ်စားလှယ်ဘက်ကတော့ဒါဟာဘက်လိုက်ပြီးတော့ဓမ္မဒိဋ္ဌိမကျတဲ့အကြောင်းတုံ့ပြန်ခဲ့တာကိုအပြည့်အစုံနားဆင်ကြရမှာပါ။တစ်ဆက်တည်း84ချိန်မြောက်ကုလထွေထွေညီလာခံကြရင်လည်းရိုဟင်ဂျာရေးနဲ့ပတ်သက်လို့မြန်မာဘင်္ဂလားဒေ့ရှ်နဲ့တရုတ်ခေါင်းဆောင်တွေတီးတန့်ဆွေးနွေးကြမယ်ဆိုတဲ့သတင်းတွေထွက်နေပါတယ်။နိုင်ငံတကာမှာတော့ဒီကုလသမဂ္ဂထွေထွေညီလာခံမှာနျူကလ িয়ার အန္တရာယ်အကြောင်းမဖြစ်မနေဆွေးနွေးကြမယ်ဆိုတဲ့အကြောင်းကိုလည်းသိကြရမှာပါရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိင်ကြီးထိုင်တဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင
်။အမေရိကန်စစ်တပ်ဖက်ကအီရန်အပေါ်စစ်ရေးအရာတိုက်ခိုက်မှုရှိခဲ့မယ်ဆိုရင်တော့အဲ့ဒီတိုက်ခိုက်မှုကဆော်ဒီအာရေဗျာကရေနံလုပ်ငန်းတွေအပေါ်တိုက်ခိုက်ခဲ့မှုနဲ့အချိုးအစားညီညွတ်တဲ့တိုက်ခိုက်မှုဖြစ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဆော်ဒီရေနံလုပ်ငန်းတွေအပေါ်တိုက်ခိုက်မှုတွေအတွက်အီရန်ကိုတည့်တဲ့ရည်ညွှန်းပြီးပြစ်တင်ပြောဆိုထားတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးတင်းထောက်တွေကသမ္မတထရန့်ကိုအင်ပီရိုတောင်ဘက်မြက်ခင်းပြင်မှာမေးမြန်းခဲ့ကြပါတယ်။သမ္မတထရန့်ကတော့သူတို့အတူတူပဲလို့ထင်ကြောင်းဘယ်သူမှတာဝန်ရှိတယ်ဆိုတာကိုအချင်းတို့အတွင်အတိအကျသိရမှာပါလို့သမရထရန်ကထပ်လောင်းပြောဆိုပါတယ်။ဒီမတိုင်ခင်တင်းနယ်လာနေနေကင်ပိုင်းတို့ကဘာရိန်အင်ရှင်မင်းသားဆယ်မန်ဘင်ဟာမက်ဘင်အစ္စာအယ်ခါလီဖာနဲ့အင်ဂျူရောသမရရုံးကမှတွေ့ဆုံဆွေးနွေးမှုအတွင်းသမရထရန်ကသတင်းထောက်တီကိုပြောဆိုရမှာတော့အီရန်နဲ့စစ်မဖြစ်လို့ဘူးလို့ပြောဆိုခဲ့တာပါ။တမိုင်းတချောင်းမှာအမေရိကန်ပြည်ထောင်စုအနေနဲ့တခြားနိုင်ငံတွေထက်ပြည်ပခအတွက်ပို့ပြီးတော့ပြင်ဆင်ခဲ့တဲ့အကြောင်းဒီလိုပြင်ဆင်ထားပေမဲ့လည်းပြည်ပခကိုအသေးအချာရှောင်ရှားလိုတယ်လို့အမေရိကန်သမ္မတကပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဘက်ကဆော်ဒီအာရေဗျကိုကာကွယ်ပါမယ်လို့သူ့အနေနဲ့ကတိပေးထားသလားဆိုပြီးသတင်းထောက်တွေကမေးမြန်းထားမှာတော့သမ္မတထရန့်ကဆော်ဒီကိုဒီလိုကတိပေးထားတာမရှိဘူးလို့တုံ့ပြန်ခဲ့ပါတယ်ရှင်။
Israel ဝန်ကြီးချုပ်ဘက်တမန်နတညာဟူကအင်ကန်ဒီရွေးကောက်ပွဲမှာသူပြန်ရွေးခေရရင်အနောက်ဘက်ကကဂျူးအခြေချစကန်တွေအားလုံးကို Israel နိုင်ငံပိုင်နဲ့အတွင်းသွတ်သွင်းမယ်လို့တနင်္လာနေ့ကပြောလိုက်ပါတယ်။ရွေးကောက်ပွဲမကျင်းပကလေးလေးကမှာပဲသူ့ရဲ့အမျိုးသားရေးဝါဒအခြေခံမဲဆွဲပွဲနောက်ဆုံးစကားကိုပြောလိုက်တာဖြစ်ပါတယ်။ Israel နိုင်ငံရဲ့တပ်တန်းအကြဆုံးဝန်ကြီးချုပ်ဖြစ်သူနတညာဟူဟာသူ့အတွက်စံချိန်တင်တပ်တန်း5ချိန်မြောက်ဝန်ကြီးချုပ်ဖြစ်လာရေးအတွက်ဘိုဟိုဝါဒီ Blue and White Party က Benny Gantz နဲ့ Scantz နဲ့အချိန်နဲ့ရှင်ပန်းရမှာဖြစ်ပါတယ်။နတညာဟူကအဂတိလိုက်စားမှုဆိုင်ရာဆွဲဆဲချက်တွေနဲ့ရင်ဆိုင်နေရပါတယ်။အခုရွေးကောက်ပွဲဟာဧပြီလကကျင်းပခဲ့တဲ့ရွေးကောက်ပွဲအဖြစ်ဝန်ကြီးချုပ်နတ်တညာဟူအနေနဲ့လုံလောက်တဲ့လူများစုအစိုးရမဖွဲ့စည်းနိုင်ခဲ့တာကြောင့်6လအတွင်းဒုတိယကြိမ်မြောက်ကျင်းပရတဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။လူထုစစ်တမ်းတွေအရတော့အင်္ဂါနေ့ရွေးကောက်ပွဲဘယ်သူနိုင်မလဲဆိုတာပြောဖို့မလွယ်ကူပါဘူး။ကိုယ်တော်နေရ120ရှိတဲ့ Israel the Knesset မှာနတ်တညာဟူရဲ့လက်ရာလေးကပါတီနဲ့ Benny Gantz ဆောင်တဲ့ဘိုဝါဒီ Blue and White Party တို့အကြားဘယ်ပါတီကကိုယ်စားလှယ်အများစုအနိုင်ရမလဲဆိုတာမခန့်မှန်းနိုင်ကြသေးပါဘူး။ရွေးကောက်ပွဲအကြိုကာလအတွင်းမှာပုံဝင်ကျုပ်တညာဟူနတ်တညာဟူဟာမြို့သားရေးဝါဒီတွေရဲ့ထောက်ခံမှုကိုရရှိအောင်ကြိုးစားနေခဲ့ပါတယ်။ပြီးခဲ့တဲ့ပတ်ကလည်းသူ့ရဲ့မဟာမိတ် American သမ္မတ Donald Trump နဲ့လည်း American နဲ့ Israel နှစ်နိုင်ငံကာကွယ်ရေးစာချုပ်တရထားရှိနိုင်ခြေကိုပြောကြားခဲ့ပြီး Israel မြို့သားရေးဝါဒီတွေနဲ့ထောက်ခံမှုနဲ့ရွေးကောက်ပွဲကိုအနိုင်ရရေးကြိုးပမ်းနေပါတယ်ခင်ဗျာ
။ Islamic အစွန်ရောက် IS အဖွဲ့ရဲ့ ပုံအောင်နေတဲ့ခေါင်းဆောင်ထံကလို့ယူဆရတဲ့အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေအပေါ်ဆန့်ကျင်တိုက်ခိုက်မှုတွေမပြီးဆုံးသေးဘူးဆိုတဲ့သတင်းစကားကြောင့် IS အဖွဲ့ကိုထောက်ခံသူတွေကြားပျော်ရွှင်နေကြပါတယ်။အဘူဘာကာအယ်ဘာဒါဒီရဲ့အတန်းလို့ဆိုတဲ့မိနစ်30ကျော်ကြာအတန်းသွင်းမှတ်တမ်းထဲမှာအမေရိကန်ဟာအီရတ်နဲ့အာဖဂန်နစ္စတန်အရှုပ်တော်ပုံထဲမှာအခုနုံနစ်နေကြောင်းအမေရိကန်ဟာဒေတာရင်းနဲ့ကမ္ဘာတစ်လွှားကမဟာမိတ်တွေကိုကူညီနိုင်စွာမရှိတော့ဘူးဆိုပြီးထောက်ခံသူတွေကိုသူကပြောဆိုထားတာပါ။ဘာမှလုပ်နိုင်တာမရှိတော့တဲ့သူ့ရဲ့မိဖက်တွေကိုအနှစ်မပါတဲ့ဆွေးနွေးမှုတွေမမှန်မကန်ဂရိကဝတ်တွေသာပေးနေတယ်လို့လည်းအတန်ဖိုင်ထဲမှာပြောဆိုထားတဲ့အကြောင်း Sites ထောက်လန်းရေးအဖွဲ့ကဘာသာပြန်ထားတဲ့အထက်မှာတွေ့ရပါတယ်။ IS ဖွဲ့ရဲ့ El Fagan Media ကနေတနင်္လာနေ့ကထုတ်လွှင့်မဲ့အကြောင်းအရာကိုနိုင်ရီနဲ့ချီကြော်ညာခဲ့ပြီးတဲ့နောက်ထုတ်ပြန်ခဲ့တဲ့ဒီပြောဆိုချက်ကိုသုံးသပ်သူတွေဆန့်စစ်လေ့လာနေတယ်လို့လည်းအမေရိကန်အစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်။
ဆရာဝန်စေးစာနဲ့တသုံးဆွဲနိုင်တဲ့အကက်ခဲပျောက်စေအောက်ဆီကိုတင်းကိုထုတ်လုပ်တဲ့ Purdue Pharma စေးဝတ်ထုတ်လုပ်ရေးကုမ္ပဏီဟာ American တရားဝန်တရုံးမှာဒီဝါလီခံမှုရှောက်ထားခဲ့ပါတယ် Purdue Pharma Company ဟာဒေသဆိုင်ရာနဲ့ပြည်ထောင်စုအစိုးရကနေအမှုပေါင်းမြောက်များစွာနဲ့တရားစွဲဆိုခြင်းခံရတဲ့ကုမ္ပဏီဖြစ်ပါတယ်ကုမ္ပဏီဆက်ဆွဲခံရတဲ့အချက်တည်းလူတွေဆွဲလန်းစေနိုင်တဲ့အကက်ခဲပျောက်စေးတွေကိုအပြည့်အမြောက်ပြုရောင်းချခဲ့တယ်ဆိုတဲ့အချက်လည်းပါပါတယ်ဒီအကက်ခဲပျောက်စေးတွေဟာ opioid လို့ခေါ်တဲ့အမေရိကန်နိုင်ငံအတွင်းအကြိုက်ခဲပျောက်ဆေးဆွဲနေတဲ့မွေးဆေးဆိုင်ရာပြဿနာကိုအဓိကဖြစ်ပေါ်နေစေခဲ့တာပါအခုလိုဒီဝါလီခံဖို့ကြေညာချက်ဟာ Purdue Company နဲ့အရေးအတွက်2000လောက်ရှိတဲ့ကုမ္ပဏီကိုတရားစွဲဆိုဖို့ကြိုးစားနေတဲ့အဖွဲ့အစည်းတွေရဲ့ကြာယာယီသဘောတူညီမှုရပြီးတဲ့နောက်ထပ်ပေါ်လာတာပါနှစ်ဖက်သဘောတူညီချက်အရဖြည့်ရှင်းမှုဟာရောကြီး12ဘီလီယံတန်ဖိုးရှိမယ်လို့ခန့်မှန်းနေကြပါတယ်အမေရိကန်အစိုးရစီးရင်စရာတွေရအမေရိကန်နိုင်ငံအတွင်းဆွဲစီနိုင်တဲ့အကြိုက်ခဲပျောက်ဆေးအလွန်ကျွံသုံးဆွဲတာကြောင့်တည်ဆုံးသူအရေးအတွက်ဟာ1999ခုနှစ်မှာ8000ရှိပြီး2019ခုနှစ်မှာ48600အထိရှိလာခဲ့ပါတယ်ခင်ဗျာ
ဒီ American တိုင်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ဒီ UI မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနေ့ခင်သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်မြန်မာနိုင်ငံဟာနိုင်ငံတကာဥပဒေတွေကိုအကြီးအကျယ်ချိုးဖောက်နေပြီးရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တောင်ပိုင်းတို့ကတိုင်းရင်းသားတွေအပေါ်ဖိနှိပ်ဖို့အတွက်ရရဆက်ဆက်ကိုလုပ်နေတယ်လို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်တင်သွင်းသူရန်ဟီလီကတနင်္လာနေ့မှာပြောဆိုသွားပါတယ်မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကင်တပ်ဖွဲ့ AA နှစ်ဖက်စလုံးကလက်နက်ကြီးတွေစစ်စင်ရေးနှီးမျိုးစုံကိုအစဉ်ကျင်မဲ့သုံးပြူနေတာကြောင့်အရသာအများအပြားတေဆုံးရပြီးတောင်းနယ်ချီထွက်ပြေးတင်းရှောင်နေရတယ်လို့လဲမစ်လီကတနင်္လာနေ့ကျင့်ပတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှပြောဆိုသွားတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံဆိုင်ရာတည်တံ့လွတ်လပ်တဲ့နိုင်ငံတကာအချက်လက်ရှာဖွေရေးအဖွဲ့ကလည်းမြန်မာနိုင်ငံတွင်းမှာကြန့်ရှိနေတဲ့ရိုဟင်ဂျာ6သိန်းကျော်ဟာဖိနှိပ်ညှဉ်းပန်းမှုခံရပြီးမျိုးဖြုတ်ခြင်းအန္တရာယ်ကျရောက်နေတဲ့အကြောင်းအစိုးရခန်းစားတစ်ကိုတင်းလှနေမှာထုတ်ပြန်လိုက်ပါတယ်ဒီကနေ့အင်္ဂါနေ့မှာလဲကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှမြန်မာနိုင်ငံဆိုင်ရာတည်ထောင်လွတ်လပ်တဲ့အချက်လက်ရှာအဖွဲ့ကအစိုးရခန်းတင်ပြဖို့ရှိပါတယ
်ဒီမိုကရက်တစ်သမရကိုယ်စားလှယ်လောင်းဖြစ်ရွေးချယ်ခံမှုကြိုးစားနေကြတဲ့ဒီမိုကရက်တွေကအမေရိကန်တရားရုံးချုပ်တရားသူကြီးတူဖြစ်တဲ့ Brett Kavanaugh ကိုတရားစွဲဆိုအရေးယူဖို့တောင်းဆိုခဲ့ကြပါတယ်။တရားရုံးချုပ်တရားသူကြီးတူဖြစ်တဲ့ Brett Kavanaugh ဟာတက္ကသိုလ်ကောလိပ်ကျောင်းတက်နေစဉ်အတွင်းမှာလိင်ပိုင်းဆိုင်ရာမတော်မတရားလုပ်ခဲ့တဲ့ဆိုတဲ့ဆက်ဆွဲချက်အသစ်ကိုထပ်မံရင်ဆိုင်နေရပါတယ်။မနေ့အောက်တိုဘာလတုန်းကပြုလုပ်ခဲ့တဲ့သူ့ကိုတရားရုံးချုပ်တရားသူကြီးအဖြစ်အတည်ပြုဖို့ပြုလုပ်ခဲ့တဲ့အထက်လွှတ်တော်ကြားနာပွဲမှာလည်းသူအထက်တန်းကျောင်းတက်စဉ်ကလိင်ပိုင်းဆိုင်ရာမတော်မတရားပြုလုပ်ခဲ့တဲ့ဆိုတဲ့ဆက်ဆွဲချက်ကိုအပြင်းအထန်ရင်ဆိုင်ခဲ့ရပါတယ်။ဒီဘက်ထက်မှာတော့ Governor ဟာဂျီလ်တက္ကသိုလ်တက်နေတဲ့လိမ်ပိုင်းဆိုင်ရာမတော်မတရားပြုလုပ်မှုတိကျဆက်ဆွဲချက်တစ်ခုကိုရင်ဆိုင်ခဲ့ရကြောင်း The New York Times သတင်းစာကဖော်ပြခဲ့ပါတယ်။အဲ့ဒီဖော်ပြချက်ဟာ Governor ရဲ့ဂျီလ်တက္ကသိုလ်ကအတန်းဖော်မျိုးသမီး Deborah Ramirez က Governor ဟာအယက်မှုနေစဉ်အတွင်းမဖွဲမရဖော်ချုပ်ပြခဲ့တယ်လို့ဆိုတဲ့ဆက်ဆွဲချက်နဲ့လည်းကိုက်ညီရပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံတွင်မှတာဝန်ထမ်းဆောင်ရင်းအမေရိကန်စစ်သည်တဦးကြဆုံးကြောင်းအာဖဂန်ဆိုင်ရာနေတိုးစီရေးအဖွဲ့ကတင်းနှင်းလာနေမှာကျညာခဲ့ပြီးဒါဟာဆိုရင်အခုနှစ်အတွင်းအာဖဂန်တွင်ကြာဆုံးတဲ့အမေရိကန်စစ်သည်18ဦးထိရှိသွားပြီဖြစ်ပါတယ်။ အာဖဂန်နစ္စတန်ရဲ့ဘေးပြည်နယ်မှာကျဆုံးခဲ့တယ်လေဒါမှမဟုတ်လေဘလို့ကျဆုံးခဲ့တာလဲဆိုတဲ့အသေးစိတ်အချက်လက်ကိုတော့နေတိုးထောက်ပံ့ပေးရေးအဖွဲ့ဘက်ကမပြောဆိုပါဘူးကျဆုံးအမေရိကန်စစ်သည်ရဲ့မိသားစုကိုအတိပေးအကြောင်းကြားပြီးတဲ့နောက်24နာရီအထိကျဆုံးစစ်သည်ရဲ့အမည်ကိုထုတ်ဖော်ပြောဆိုခြင်းမပြုရဆိုတဲ့အမေရိကန်ကာကွယ်ရေးမူဝါဒနဲ့အညီဆောင်ရွက်တာလို့လဲနေတိုးမစ်ရှင်ကပြောဆိုထားပါတယ်
General Motors Company ကလည်းဒီမှာဝန်ထမ်းတွေဖြစ်တဲ့ညီညွတ်သောမော်တော်ကားလည်းဒီမှာများသမဂ္ဂအဖွဲ့ဝင်တွေဟာဒီနေ့လာနေမှာဆန္ဒပြပွဲဆင်နွှဲခဲ့ကြပါတယ်။ဝန်ထမ်း contract စာချုပ်ချုပ်ဆိုမှုဆိုင်ရာအချက်လက်တွေပေါ်နှစ်ဖက်ကြားသဘောတူညီချက်မရတာကြောင့်အခုလိုဆန္ဒပြခဲ့တာလို့ပြောပါတယ်။ GM Company ကတော့မော်တော်ကားဆိုင်ရာလုပ်သားတွေနောက်ဆုံးဆန္ဒပြမှုက2009ခုနှစ်မှာနောက်ဆုံးဖြစ်ပွားခဲ့ပါတယ်ခင်ဗျာ
။အင်္ဂါနေ့မနက်ခင်းထိတ်တန်းရနေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုကုလသမဂ္ဂမှကျင်းပနေတဲ့ညီလာခံဘက်ကသတင်းလွှာတွေစတိုင်းနားဆင်ရပါမယ်။မြန်မာစစ်တပ်ရဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေကိုအရေးယူနိုင်ဖို့ဆိုတာဟာရိုဟင်ဂျာတွေဌာနေပြန်ရေးအစီအစဉ်အောင်မြင်ဖို့တော့ချက်ဖြစ်ကြောင်းနဲ့တိုင်းရင်းသားတွေပေါ်စစ်တပ်ရဲ့ညှဉ်းပန်းနှိပ်စက်မှုတွေကိုအဆုံးသတ်စေမှာဖြစ်တဲ့အကြောင်းဂျနီဗာလူခွင့်ရေးညီလာခံမှလူခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကပြောပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ကတော့တနင်္လာနေ့ကတင်သွင်းတဲ့မစ်ရန်ဟီလီရဲ့အစီရင်ခံစာဟာဘက်လိုက်ပြီးဓမ္မဒိဋ္ဌာန်မကျတဲ့အတွက်ကန့်ကွက်တဲ့အကြောင်းတုံ့ပြန်ခဲ့ပါတယ်မတ်အင်ဂျင်နိုင်ကဆက်ပြီးပြောပြမှာပါရှင
်စက်တင်ဘာလ9ရက်နေ့ကနေ28ရက်နေ့ထိကျင်းပနေတဲ့52ကြိမ်မြောက်ဂျနီဗာလူခွင့်ရေးကောင်စီညီလာခံမှာတနင်္လာနေ့ကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကသူ့ရဲ့အစီရင်ခံစာကိုတင်သွင်းခဲ့တာပါနိုင်ငံတကာဥပဒေကိုမြန်မာကဆက်လက်ပြီးကြဲကြဲပြန့်ပြန့်ချိုးဖောက်နေတဲ့အပြင်ရခိုင်နဲ့ချင်းပြည်နယ်တောင်ပိုင်းမှာတိုင်းဒေသလူနည်းစုတွေကိုအလွန်ရက်စက်တဲ့နှီးလန့်တွေတုံးပြီးဖိနှိပ်မှုတွေရှိနေတယ်ဆိုတာကိုအချက်လက်အထောက်အထားတွေနဲ့ရန်ဟီလီကညီလာခံမှာ15မိနစ်နီးပါးကြာတင်ပြခဲ့ပါတယ်ဒီနေ့အစီရင်ခံစာဟာရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးကြောင့်ရိုဟင်ဂျာမွတ်စလင်9သိန်းကျော်ထွက်ပြေးခဲ့ရတဲ့ဖြစ်ရပ်နှစ်နှစ်အကြာမှာဖြစ်ပေမဲ့ဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဌာနေပြန်ရေးအခြေအနေဟာအန်ဒီရဲ့အလွန်ရှိနေသေးကြောင်းရန်ဟီလီကအခုလိုတင်ပြခဲ့ပါတယ်
။ Myanmar has done nothing.to dismantle the system of violence and persecution and the Rohingya
refugee. အကြမ်းဖက်နှိပ်စက်တဲ့စနစ်ကိုတစစီဖျက်သိမ်းဖို့ဆိုတဲ့လုပ်ရမျိုးမြန်မာကဘာမှဆောင်ရွက်တာမျိုးမရှိပါဘူး။ရခိုင်ပြည်နယ်မှာကျန်နေတဲ့ရိုဟင်ဂျာတွေအတွက်လည်း2019ခုနှစ်ဩဂုတ်လမှာအကြမ်းဖက်ဖိနှိပ်မှုတွေမတိုင်ခင်ရှိခဲ့တဲ့အခြေအနေအတိုင်းရင်ဆိုင်နေရဆဲဖြစ်ပါတယ်။နိုင်ငံသားဖြစ်ခွင့်ညှင့်ပယ်ခံရတာအပြင်ရခိုင်ပြည်နယ်မှာတပ်မတော်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့အစည်းဖြစ်နေတဲ့တိုက်ပွဲအခြေအနေတွေအပါအဝင်ပုံမှန်ဖြစ်နေတဲ့အကြမ်းဖက်မှုတွေကိုရိုဟင်ဂျာတွေရင်ဆိုင်နေရပါတယ်
။ရခိုင်ချင်းပြည်နယ်တောင်ပိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေရမှာစစ်တပ်ကလက်နက်ကြီးတွေသုံးပြီးပစ်ခတ်တာရဟတ်ရင်သုံးတိုက်ခိုက်တာတွေကြောင့်အရက်သားတော်များများသေဆုံးခဲ့ပြီးထောင်ပေါင်းများစွာစစ်ပေးဒုက္ခသည်တွေအဖြစ်ထွက်ပြေးခဲ့ရတယ်လို့ရန်ဟီလီကအစီရင်ခံတင်ပြသွားပါတယ်။အထူးသဖြင့်ဒုက္ခသည်တွေလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေကိုစစ်တပ်ကပိတ်ပင်မှုဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့လည်းသူကဆိုပါတယ
်။ My belief is unwavering that accountability is necessary for the country as a whole. ဒီလိုမျိုး
တွေကိုအရေးယူအပြစ်ပေးနိုင်ရေးဟာတနိုင်ငံလုံးအတိုင်းအတာနဲ့အရေးကြီးတယ်လို့ကျွန်မယုံကြည်ပါတယ်။ဒါအပြင်ဌာနေပြန်နိုင်ရေးအစီအစဉ်အောင်မြင်ဖို့အဓိကတော့ချက်လည်းဖြစ်ပါတယ်။တိုင်းဒေသလူနည်းစုတွေကိုမြန်မာစစ်တပ်ကညှဉ်းပန်းနှိပ်စက်မှုတွေကိုလည်းအဆုံးသတ်စေမှာပါ
။ဂျနီဗာကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးကျော်မိုးထွန်းကတော့ရဟီလီရဲ့အစီရင်ခံစာဟာဗက်လိုက်မှုရှိပြီးစေတနာမှန်မှန်တဲ့အပြင်ဓမ္မဒိဋ္ဌံမကျတဲ့အတွက်ကန့်ကွက်ကြောင်းလူခွင့်ရေးကောင်စီညီလာခံမှပြောသွားပါရယ်။ဒါ့အပြင်ဘလို့လူခွင့်ရေးချိုးဖောက်မှုမဆိုမြန်မာအစိုးရအနေနဲ့တီးခံမှာမဟုတ်ဘဲအရေးယူသွားမှာဖြစ်တယ်လို့တမ်မတ်ကြီးဦးကျော်မိုးထွန်းကအခုလိုပြောပါရယ်။
Myanmar is zero tolerant to any violation of human rights and any form of violence especially
against လူခွင့်ရေးချိုးဖောက်မှုမဆိုအထူးသဖြင့်ကလေးတွေအမျိုးသမီးတွေနဲ့အကာအကွယ်မဲ့တဲ့သူတွေပေါ်ဘယ်လိုအကြမ်းဖက်မှုမျိုးမဆိုမြန်မာအစိုးရကလုံးဝတီးခံမှာမဟုတ်ပါဘူး
။ဥရောပသမဂ္ဂကတော့မြန်မာနဲ့ပတ်သက်လို့ပြက်ပြက်သားသားဖိအားပေးပြောဆိုသွားပါတယ်။ မြန်မာနိုင်ငံမှာနိုင်ငံတကာဥပဒေချိုးဖောက်တဲ့ပြစ်မှုကျူးလွန်သူတွေကိုဥပဒေနဲ့အညီအရေးယူပြစ်ပေးနိုင်ရေးအရေးတကြီးလိုအပ်နေပြီးဒီအတွက်လုံခြုံရေးကောင်စီအနေနဲ့မြန်မာကိစ္စကို ICC နိုင်ငံတကာရာဇဝတ်ခုံရုံးလွှဲပြောင်းပေးဖို့ဥရောပသမဂ္ဂကိုယ်စားလှယ်ကအခုလိုပြင်းပြင်းထန်ထန်တိုက်တွန်းသွားပါတယ
် Recall the authority of the Security Council to refer the situation in Myanmar to the International Criminal Court
လုံခြုံရေးကောင်စီကတာဝန်ရှိသူတွေအနေနဲ့မြန်မာကိစ္စကို ICC ရာဇဝတ်ခုံရုံးကိုလွှဲပြောင်းပေးဖို့ကျွန်တော်တို့တောင်းဆိုပါတယ်ဒါအပြင်မြန်မာအစိုးရအနေနဲ့လည်းနိုင်ငံတကာတရားစီရင်မှုကိုလက်ခံသင့်ပြီး ICC ခုံရုံးဖွဲ့စည်းဖို့သဘောတူညီချက်ဖြစ်တဲ့ Rome Statute မှာအဖွဲ့ဝင်အဖြစ်ပါဝင်လက်မှတ်ရေးထိုးဖို့ကိုလည်းဥရောပသမဂ္ဂအနေနဲ့ထပ်မံတိုက်တွန်းပါတယ
်။ Bangladesh ကိုယ်စားလှယ်ဘက်ကတော့မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေကိုနယ်မြေရှင်းလင်းရေးကောင်စီအောက်မှာရွေကျက်ရှိရှိဖိနှိပ်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုဖြစ်ရဟာနှစ်နှစ်ပြည့်ခဲ့ပြီဖြစ်ပေမဲ့မြန်မာဘက်ကတာဝန်ယူဆောင်ရွက်တဲ့ကိစ္စဘာမှမရှိသေးဘူးလို့နီလာကံမှာထောက်ပြပြောဆိုသွားပါတယ
်။ First, has Myanmar stopped violence against the Rohingya? The answer is no. Even the use of incommunicado detention.
မြန်မာဘက်ကရိုဟင်ဂျာတွေကိုဖိနှိပ်ပတ်မှုတွေကရပ်တန့်အောင်မြန်မာဘက်ကလှုံ့ဆော်ခဲ့ပြီးပြီလားမေးရင်မလုပ်ဘူးလို့အဖြေထွက်ပါတယ်။မြန်မာစစ်တပ်ဟာတီးတန့်ထိန်းသိမ်းရေးစခန်းတွေမှာလူတွေကိုနှိပ်စက်တိုက်ဆုံတဲ့အထိချုပ်နှောင်မှုစတာတွေကိုဆက်လက်ကျူးလွန်နေဆဲဖြစ်ပါတယ်ဒုတိယချက်ကရာဇဝတ်မှုကျူးလွန်သူတွေကိုမြန်မာအစိုးရဘက်ကထိရောက်တဲ့အရေးယူမှုတွေတရားဥပဒေနဲ့အညီတည်တည်ချာချာထိထိရောက်ရောက်ဆောင်ရွက်ခဲ့ပြီးပြီဒါလို့မင်းမလုံဆောင်သေးဘူးလို့ပဲဖြေထွက်ပါတယ်ဒီလိုရာဇဝတ်ကျူးလွန်မှုတွေကိုစုံစမ်းစစ်ဆေးဖို့မြန်မာအာဏာပိုင်တွေဘက်ကလုံခြုံနိုင်ခြင်းဒါမှမဟုတ်လုံဆောင်လိုခြင်းမရှိဘူးဆိုတာတန်တရားဖြစ်ဖို့တောင်မလိုပါဘူး။ဒါကြောင့်နိုင်ငံတကာဥပဒေနဲ့အညီအရေးယူဆောင်ရွက်ဖို့အမြန်ဆုံးလုံဆောင်သင့်ပါတယ်
။အခုဒီကနေ့အင်္ဂါနေ့မှာတော့ FFM မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့နောက်ဆုံးအစီရင်ခံစာကိုလူ့ခွင့်ရေးကောင်စီညီလာခံမှတင်သွင်းမှာဖြစ်ပါရဲ့ရှင်
။မန်ရင်ကျန်တိုင်းပြောပြသွားတာပါရှင်။84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှစက်တင်ဘာလ18ရက်နေ့အင်္ဂါနေ့ဒီကနေ့မှစတင်ကျင်းပမှာပါ။နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်ဆွေဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်မှဖြစ်ပြီးလက်ရှိမြန်မာနိုင်ငံအတွင်းကြုံတွေ့နေရတဲ့စိန်ခေါ်ချက်တွေကိုအဓိကထားပြီးတော့တင်ပြဖို့ရှိပါတယ်။ဒါအပြင်ကုလသမဂ္ဂထွေထွေညီလာခံအတွင်းမြန်မာ၊ဘင်္ဂလားဒေ့ရှ်နဲ့တရုတ်နိုင်ငံကတာမတ်ကြီးတွေတီးခြားတွေ့ဆုံပြီးရိုဟင်ဂျာအရေးဆွေးနွေးကြမယ်လို့လည်းသတင်းတွေထွက်နေပါတယ်။မသိင်္ဂိထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုအင်္ဂါနေ့မှာစတင်တော့မှာပါ။ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်က83ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံအပိသတ်မင်းကွန်းကိုနယူးယောက်ကုလသမဂ္ဂဌာနချုပ်မှာတနင်္လာနေ့ကပြောကြားခဲ့ပါတယ
်။ As we look ahead to the 75th anniversary of the United Nations
83ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံအတွက်ညီလာခံတပါပတိ Miss Espinosa Garcés ရဲ့ဥဆောင်မှုနဲ့ပူးပေါင်းဆောင်ရွက်မှုအတွက်ကျေးဇူးတင်ပါတယ်
။စက်တင်ဘာလ18ရက်နေ့ကတင်မှာဖြစ်ပြီးစက်တင်ဘာ24ရက်နေ့ကနေစက်တင်ဘာ30ရက်နေ့အထိနိုင်ငံတစ်ခုချင်းစီကမင်ကွန်ပြောမှာပါ။နိုင်ငံအကြီးအကဲ132ဦးအစိုးရခေါင်းဆောင်48ဦးနီးပါးနဲ့နိုင်ငံကြ ాయి ဝင်ကြီး30ချုပ်တို့တက်ရောက်မဲ့ထဲအမေရိကန်သမ္မတဒေါ်နယ်ထရန့်အိန္ဒိယဝင်ကြီးချုပ်နရင်ဒရာမိုဒီပါကစ္စတန်ဝင်ကြီးချုပ်အီမရန်ခန်တို့လည်းပါဝင်ပါတယ်။မြန်မာနိုင်ငံဘက်ကတော့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်ဆွေဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်မှဖြစ်ပြီးစက်တင်ဘာလ28ရက်နေ့မှာမြန်မာကမင်ကွန်းပြောမှာပါကုလသမဂ္ဂအထွေထွေညီလာခံဘေးပန်းမှာမြန်မာဘင်္ဂလားဒေ့ရှ်နဲ့တရုတ်နိုင်ငံတို့ကတန်တမန်တွေတီးတန့်တွေ့ဆုံပြီးရိုဟင်ဂျာအရေးဆွေးနွေးဖို့ရှိတယ်လို့ကုလသမဂ္ဂတန်တမန်သတင်းရပ်ကွက်မှာပြောဆိုနေကြပါတယ်တရုတ်ဆွေးရဘက်ကကမကထလုပ်တဲ့ဒီဆွေးနွေးပွဲမှာတော့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာတွေထာနေပြန်ရေးစတင်နိုင်ဖို့နီးလန်းရှာဖို့ဖြစ်တယ်လို့လဲတန်တမန်သတင်းရပ်ကွက်ကပြောပါတယ်။2018ခုနှစ်တုန်းကလည်း83ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံအတွင်းအခုလိုသုံးနိုင်ငံဆွေးနွေးပွဲကျင်းပခဲ့ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံအတွင်းတည်ထောင်ဆွေးနွေးပွဲတွေလုပ်ဖို့စီစဉ်နေတယ်လို့နယူးယောက်ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးဟောက်တူစွမ်းကအတည်ပြုပေမဲ့အတိအကျဘသူတွေနဲ့တွေ့ဖို့ရှိလဲဆိုတာကိုတော့မပြောပါဘူ
းအဲသိသိတော့ပြောလို့မရသေးပါဘူးကျွန်တော်တို့တောင်းထားရတော့ရှိပါတယ်ဟိုကျွန်တော်တို့အမေရိကန်ဘက်ကလည်းပဲတွေ့ဖို့ဆုံဖို့ဟိုတောင်းထားရလည်းရှိတယ်ကျွန်တော်လည်းစီစဉ်နေတာတော့ရှိပါတယ်အခုတော့ဟိုတော်တော်ကြာတော့ပြောလို့တော့မရသေးပါ
ဒ Tabime Luban Tinchi, Twebi Yade, Yakan Peripakane, Pataluro, Kula Tamaga, Tudri Nilagan Sunu Chema, Bashima, Pite Lu, Tam Maji, Uhautu swung up your body.
General Yakankisaro, General Jondini, I say Homu, Yahi at the cool. But Yaleve, General Diga Biometema of Badalu. And I do comedy like General Loa Marachi, Yakankisaro, General Lukin, in a better day, General Tatia Comedy Shiao. เราจะได้กรรมดีแต่มาเนี่ยแต่เองฮะโอ้จริงๆเนี่ยจะที่รีสอลูชันบอกไอ้แท้เมียนมาเนี่ยลูกคนนี้ชินเนี่ยปัจจัยรีสอลูชันไอ้แท้มาจริงๆเราเซฟวิโรจินเนี่ยเลเวลสี่ลาบอลล่าอะไรสี่ดาวจ้ะเราดีฮะเลยจ้ะเนาะตัวที่จ้ะตู้กิสานเนี่ยปัจจัยกิสานเจริญอะไรขนาดเราเชื่อว่ามันเป็นส่วนไม่ฮะเราชิมาบอกรู้เลเวลจริงๆลูกคนนี้กำลังจีนีว่ามาดีกิสานไปดีกับเป็นส่วนนี่จ้ะเราโอ้
FFM report kisaru, no, yang ini report kisaru. Aku jinewa masuk ni jalan si. Erari ya jenuh di bego, ni apa ujau lama ni. Erau jauh lama, soalnya erari ya se. Jenuh di bega, ala kom di lain, ala lukunya kisahnya pada bisu ni jamet hemalai dah. Tu dija, ada yang ni ni jenuh, tetap go, joso, jamet hari si lama bah. Nyamah beka, jika timjamet jauh ya kule, tamat jika aku lu, biar biar bade.
เราดีนี่ก็รบยาโอ้ผมอยู่ดูในนับแต่วิโดว์ว่าบ่เนาะเอฟซีจีนับแต่วิโดว์จันทร์รู้ที่นี่ก็รอจันทร์รู้ตรงแต่เดชสมิติชิมเองเราก็ไปวิ่งยินเสียงนี่นับแต่วิโดว์จันทร์รู้ว่าชีดาบ่เนาะโอ้คลิมิตว่าบ่สมิติชีดเลยเราดีฮารียาโรยี่กี้เดอปัตตาเยติพิจารณีปัตตาอินนับแต่วิโดว์จันทร์รู้โอ้สมัยฮารีจันทร์รู้เฮียยัดที่จันทร์นับแต่วิโดว์สมัยฮารีชิมบ่บ่ยา ที่การเราทำบ่สรุปจากนี้ไปมาเราตรงนี้งานนี้เป็นตัวโลเซยินไซโอเนียร์เลยฮัลโหลสิบวันผมอยู่ที่เดิมเซียยันรู้สามยมบุรียินยันในแต่ละสิ่งนี้มุกเป็นเซียกิสาเรียนเราอินไซเนียร์เลยสิงห์ขมูเรียบบ่ยาตาเรียวนรู้เต็มจ้าบุรีชิมาบ่
สัตย์มาละสักคนยังนี่สัตย์ไหมคุณจะเลี้ยงยากุลาดัมกาทุเรียนยิลากังูโรนั่งงานเอาแต่เป็นการยุ่งวุ่นจีอุจจอดเต็มสุ่ยกังสามาพิบีพิบีสัญญาบุพังสัญญาเยี่ยวุ่นจีอุจจอดเต็มเล่ป่าวเวมาพิบารีนักท่องเที่ยวคนนี้กากุลาดัมกาทุเรียนยิลากามาโรนั่งงานเอาแต่เป็นการปกุเลพีนั่งงานใจวุ่นจีพิเลต้าวุ่นยุทธาเร่ดวงสันสุจีเตียวเมงกุนพิโอจ้าเก็บารี มาตั้งใจจะพิจารณาว่าเช่นไทยนั่งกัจจนาบุรีขยายงานไปจากสาสะสยามมาเมื่อมาเนี่ยไทยลงมาต้องอยากจะกู้ลูกอาการต้องล่าสามปีนี้ได้จากสันทัพยาต้องส่งนี้ได้ที่คณิตที่ส่วนงานยาชินีว่าวิที่สันทัพยาต้องส่งมือกู้ไทยนั่งงานได้ลูกคนยาชินีจะอุกาอุสังปีนี้ได้พิจารณาส่งเรื่องกู้รอไทยเอชซีไซฟีวีตรินดาไม่ยิ่งมากระตุ้นปีปูทาวาเลยเช่น ให้นายเงี้ยลูกคนยิ่งเสียหนี้ดีนายอัจฉริยะอุตส่าห์เนี่ยยามาเนี่ยท่านลุงอยู่ที่อ่างอาเซชาวัวสัตย์มาละสัตย์ชาวเย็นนี่มันได้ไปงานสาบีลูกอาก้าล่าสาบีบุตรสันนับจะต้องสุนิการะบ้าต้องล่าสาลูกอาก้าเชื่อไม่ได้จ้าลูกจะมาเนี่ยนาจิโกบีบุตรเอี้ยต้องอยากจะหาไม่เนี่ยยึดแต่พ่อเวเนมาสัตย์มาละสันยันนี่ก็สัตย์สันนับจะเกิดจ้ามาไปจ้าฟุสัยอยู่ต่างวันสิดูริกา อารมณ์ตมารีเอต้องสูญใจนี่นาจีเปียบด้วยและยอมเอลุสูเกวาร์เอทับิเม่ต้องน่าจะมีกูงานเด่นคุยเปียเมสูเร่ลงเงินเสียต้องยันเจกูและมาขนาดบุษบีอารมณ์ตมาจูดังเสียนี่กีกาเปียวาร์เอ้อารมณ์ตมารีเอนี่นาจีกูเปียบด้วยอารมณ์ตมารีเอนี่เนี่ยต้องสูบังเวอคุยยาต้องสูจาราเชตเต้ต้องสูรากูตาสีเปียเป็นลมยาบ่าว อคุลมิวอารมณ์เสียงเบิกอ่ะเชิงเสียบีเมื่อเสียงเบิกเมื่อสุราฮะอารมณ์ตมารีสักเจนเอาเชื่อใจเป็นรามยุบเชียบีแต่แกนั้นอารมณ์เสียงเบิกอ่ะเป็นเมื่อสุราแม่แต่งหน้าเชียบีนับไปมาแต่เนี่ยทราบเชียบีอารมณ์ตมารีเนี่ยยังปูรามยุบเลยพี่แค่หูเดือดรู้เลยเปลี่ยวตัวไปเลยแต่เดี๋ยวมาละสักเช้าเย็นนี้มาแล้วอารมณ์ตมายังเจอกูสนับจะบุลาจาร์อารมณ์ตมารีกูอารมณ์ตมายังเจอเนี่ยกูมาตัวไหนเอาเยริกาไปสู่ท่าราจาร์แต่ยายทานากูเนี่ย
စားတော့ကုန်ကုမ္ပဏီဟာကကနာဘူရီခရိုင်အတွင်းမှာ ပတ်တန်း၄၀၀ကျော်ယင်းနှုံနှံထားတဲ့ကုမ္ပဏီဖြစ်ပါတယ်ဒီစက်ရုံမှာအလုပ်လုပ်ကိုင်နေကြတဲ့အလုပ်သမားတွေဟာလည်းမြန်မာနိုင်ငံသားတွေကအများစုဖြစ်ပါတယ်ထိုင်းနဲ့မြန်မာအလုပ်သမားတုံးရာကျော်ကိုတုံးလာကြတဲ့အထိလောကကလာကြရှင်းမပေးလို့အလုပ်သမားတွေကတက်ဆိုင်ရာဌာနတွေကိုတိုင်ကြားခဲ့ပြီးမယ်လာရောက်အေးအေးယူဖြည့်ရှင်းပေးခဲ့ခြင်းမရှိဘူးလို့လည်းရှင်းနေဖြစ်သူကဆိုပါတယ်မြ
မအေးမပြပြသွားတာပါရှင်2019ခုနှစ်ကုလသမဂ္ဂထွေထွေညီလာခံတက်မဲ့ကမ္ဘာခေါင်းဆောင်တွေအနေနဲ့မဖြစ်မနေဆွေးနွေးကြရမယ့်ကိစ္စကနျူကလ িয়ার လက်နက်ထိန်းချုပ်ရေးဖြစ်တဲ့အကြောင်းဥရောပနဲ့ရုရှားတန်တမန်တွေနိုင်ငံရေးသမားတွေနဲ့စစ်ရေးကျွမ်းကျင်သူတွေအယောက်100ကျော်ပါတဲ့အဖွဲ့တစ်ခုကကြေညာခဲ့ပါတယ်။မတော်တဆကြောင့်ဖြစ်စေအတွက်မှဆုံးဖြတ်ချက်မှားတာတွေကြောင့်ဖြစ်စေနျူကလ িয়ার အန္တရာယ်ကျရောက်နိုင်ခြေဟာ1962ခုနှစ်ကျူးဘားအကြက်အတဲပြီးကလေးကဆိုရင်အမြင့်ဆုံးအစ်စ်မှရှိတဲ့အကြောင်း Henry Rich ဝယ်ပေးပို့ထားတဲ့သတင်းလွှာကိုကိုရဲမင်းထွန်းကပြောပြပါမယ်ရှင်
။ဆေးကလာတွင်ကသဘောတူညီထားကြတဲ့ INF လို့ခေါ်တဲ့တလပ်ပြနျူကလ িয়ার တပ်ဖွဲ့ဆိုင်ရာစာချုပ်ကိုတရားဝင်ရက်ဆိုင်ပစ်ဖို့ American ပြည်ထောင်စုနဲ့ Russia နိုင်ငံတနိုင်ငံစလုံးကဒီနေ့အတွင်းကြေညာခဲ့ပြီးတဲ့နောက်မှာလက်နက်ထိန်းချုပ်ရေးနဲ့ပတ်သက်ပြီးကျွမ်းကျင်သူအဖွဲ့တစ်ဖွဲ့ကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီကြေညာချက်ကဒီကနေ့စတင်ကျင်းပမယ်ကုလသမဂ္ဂထွေထွေညီလာခံမှာလက်နက်ထိန်းချုပ်ရေးကိစ္စကိုမဖြစ်မနေဦးစားပေးဆွေးနွေးဖို့ကမ္ဘာကောင်းဆောင်တွေကိုတိုက်တွန်းထားပါတယ်။ပြတ်ပြားသွားခဲ့တဲ့ INF စာချုပ်ကိုရုရှားကချိုးဖောက်နေခဲ့တယ်လို့ American နိုင်ငံကဆွဆွဲပြီးတရုတ်နိုင်ငံလိုနိုင်ငံတွေစာချုပ်ထဲပါဝင်တင်တာကြောင့်ဒီစာချုပ်ခင်းနဲ့မညီတော့ဘူးလို့လည်းအကြောင်းပြပါတယ်။အခုလာထဲမှာတော့ရုရှားသမ္မတဗလာဒီမီယာပူတင်ကအဲ့ဒီစာချုပ်အရာရင်းကတားမြစ်ထားတဲ့လက်နက်တွေကိုရုရှားတို့ထုတ်လုပ်တော့မှာဖြစ်တယ်လို့ကြေညာခဲ့ပါတယ်။အမေရိကန်ကလက်နက်တွေအရင်စေလွတ်မချထားသေး၍ရုရှားနိုင်ငံကလည်းစေလွတ်ချထားမှာမဟုတ်ဘူးလို့ဆိုပါတယ်။ဒီလို INF စာချုပ်ရုတ်ချီးပြက်ပြဲသွားတာကဥရောပကတန်တမာနဲ့စီးရီးကောင်းဆောင်တွေပါဝင်တဲ့အဖွဲ့ကိုစိုးရိမ်ပူပန်မှုတွေဖြစ်ပေါ်လာစေခဲ့ပါတော့လေ။အဲ့ဒီလိုဆိုရင်မှုတွေနဲ့အတူဒီကိစ္စကိုမြောက်မြို့ကုလသမဂ္ဂထူထူညီလာခံမှာဦးစားပေးဆွေးနွေးပေးပါဆိုပြီးကျွမ်းကျင်သူတွေကလက်မှတ်ရေးထိုးတောင်းဆိုလိုက်ကြပါတယ်။လက်မှတ်ရေးထိုးသူတယောက်ကတော့ဥရောပကောင်ဆောင်မှုကွန်ရက်အဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်ဗြိတိသျှကာကွယ်ရေးဝန်ကြီးဟောင်းလည်းဖြစ်သူဒက်စ်ဘရောင်းဖြစ်ပါတယ်။
Particular the arms control architecture that we've depended on for decades is eroding and just to complicate matters further.
အထူးသဖြင့်ကျွန်တော်တို့တွေဆယ်စုနှစ်တွေနဲ့ချီအားကိုးလာခဲ့ရတဲ့လက်နက်ထိန်းချုပ်ရေးဆိုင်ရာဖွဲ့စည်းမှုပုံသဏ္ဍာန်ကတဖြည်းဖြည်းပြည့်ရွှန်းလာနေပါတယ်။ဒါကိုပိုပြီးချုပ်ထွေးစေတာကနျူကလ িয়ার လက်နက်တွေနဲ့ဆက်နွယ်တဲ့လက်နက်ဆိုင်ရာနည်းပညာသစ်တွေတိုးတက်လာကြတာပါ။ဒါဟာစီးမရှိဘောင်မရှိလက်နက်တွေထုတ်လို့တူမီဖို့ဖြစ်လာစေုံနဲ့မကအန်ဒရယ်ကိုလည်းမကြုံစဘူးမြင်မာလာနေစေပါတယ်
။ဒက်စ်ဘရောင်းပြောတဲ့လက်နက်တွေတဲ့ရုရှား၊အမေရိကန်၊တရုတ်နဲ့အော်စတြေးလျတို့စမ်းသပ်ထုတ်လုပ်နေစေဖြစ်တဲ့မြန်နှုံးမြင့်ဒုံးကြီးhypersonic missiles တွေပါဝင်နေပါတယ်။အဲ့ဒီလက်နက်ကဘဲကကွယ်ရေးစနစ်ကိုမဆိုထိုးပေါက်နိုင်စွမ်းရှိနေပါတယ်။ကိုပိုင်ဒုံးကြီးစနစ်ကိုထုတ်လုပ်ဖို့ကြိုးစားနေတဲ့နိုင်ငံတွေကလည်းပိုလို့များများလာလုပ်နေပါတယ်။သူတို့အဖွဲ့ဘာကြောင့်ဒီလောက်ဆိုးရိမ်နေရတယ်လဲဆိုတဲ့အကြောင်းကို Des Brown ကအခုလိုပြောပြပါတယ်
။ From a European perspective, the deteriorating trust between the West and Russia in the broadest sense.
နိုင်ငံတွေနဲ့ရုရှားကြားတူးနဲ့တူယုံကြည်မှုလျော့နေနေတာတွေနဲ့ပြီးခဲ့တဲ့ဆယ်စုနှစ်တွင်လက်ရှိလက်နက်ထိန်းချုပ်ရေးဖွဲ့စည်းမှုပုံသဏ္ဍာန်တဖြည်းဖြည်းပြေလျော့လာနေတာတွေကဥရောပရှုထောင့်ကကြည့်မယ်ဆိုရင်အထူးစိုးရိမ်စရာဖြစ်လာပါတယ်။ဘာဖြစ်လို့လဲဆိုတော့ကမ္ဘာပေါ်မှာနျူကလ িয়ার လက်နက်တွေရဲ့90%ခန့်ကိုတူလောင်ထားရင်ဒါမထားရင်အစင်းသင့်တက်ဆင်ဖြန့်ကျက်ထားပြီးသားဖြစ်လို့ပါ။အစင်းသင့်ချထားတဲ့လက်နက်တွေကိုအသုံးပြုဖို့ကမိနစ်ပိုင်းပဲလိုပါတယ်။
ကကွေးဝင်ကြီးအောင်ဒက်စ်ဘရောင်းတို့ထုတ်ပြန်ခဲ့တဲ့ကြေညာချက်ကဥရောပအတွက်လုံခြုံရေးအန္တရာယ်မြင့်မားနေတာတခုတည်းကိုသာသတိပေးထားတာတော့မဟုတ်ပါဘူး။မြောက်ကိုရီးယားကတူလောင်ထားတဲ့လက်နက်ပမာဏများလာသလိုနျူကလ িয়ার လက်နက်ပိုင်အိန္ဒိယနဲ့ပါကစ္စတန်တို့အကြားတင်းမာမှုတွေမြင့်တက်လာနေတာနဲ့အီရန်နဲ့နျူကလ িয়ার သဘောတူစာချုပ်ပြတ်ပြားသွားတဲ့ကိစ္စတွေအပေါ်မှာလည်းသတိပေးထားတာဖြစ်ပါတယ်။ကျွမ်းကျင်သူတွေရဲ့ကြေညာချက်ထဲမှာလက်နက်အစ်စ်ကြောင့်ဖြစ်ပေါ်လာတဲ့အန္တရာယ်တွေရော့ပါသွားစေဖို့နီလန်အစ်စ်တွေရှာကြံဖို့အမေရိကန်နဲ့ရုရှားနိုင်ငံတွေကိုတိုက်တွန်းထားပါတယ်။တရုတ်နိုင်ငံနဲ့တခြားနျူကလ িয়ার လက်နက်အင်အားနိုင်ငံတွေကိုလည်းမဟာဗျူဟာအရတည်ငြိမ်မှုကိုရရှိဖို့အရေးကြိုးပမ်းဖို့လည်းစော်ဩထားပါတယ်။လက်တလောပထဝီနိုင်ငံရဲ့အခြေအနေအရတော့ကုလသမဂ္ဂမှာဒီလိုသဘောတူညီချက်မျိုးရရှိဖို့ကတော့မလွယ်ကူသေးကြောင်းပါခင်ဗျာ
။ VOA မြန်မာပိုင်းရဲ့အတန်းအစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မနက်ခင်းပါရှင်ဗီအိုအမေရိကန်တန်ကနေ2019ခုနှစ်စက်တင်ဘာလ19ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51အပြင်လိုင်းလက်မီတာ190ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website လိပ်စာ burmese.voanews.com တို့ကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းစီစဉ်မှာကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်အီရန်အသုံးအင်္ဂလိပ်သင်ကန်းစာနဲ့ဒူးနားဆင်ရရမယ့်စီးပွားရေးကဏ္ဍမှာတော့
ပြောဒီဟိုဒီကစ္စတမ်ဆာဗစ်ပြောကျွန်တော် rider ပြောပြောအောင်သူတို့ကျွန်တော် benefit တွေကျွန်တော်ထပ်ပြီးရင်သူတို့အပြောမှကျွန်တော် service ကပူပူတူတက်လာ
စားသောက်တွေကိုအင်တိုင်းရာရဝန်ဆောင်မှုပေးနေတဲ့လူငယ်လုပ်ငန်းရှင်တဦးရဲ့စီးပွားရေးအတွေ့အကြုံကိုနားဆင်ကြရမှာဖြစ်ပါတယ်အဲဒီနောက်မှာတော့သုတဆောင်လင်အမေရိကန်တခွင်စီစဉ်ကိုလည်းထုတ်လွှင့်ပေးမှာပါရှင်အခုရေစုံတော့ကမ္ဘာသတင်းတွေထဲမှာရေးသားနေကြတဲ့မြန်မာပြည်ကြောင်းတွေကိုမူလဆောင်ပါရှင်တွေရဲ့အပေါ်မပြတ်မအီတန်စင်နဲ့တူကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ကြပါပြီရှင်
မြန်မာနိုင်ငံတွင်တရုတ်လွှမ်းမိုးမှုတွေဟာအမေရိကန်ကိုမြန်မာလူခွေကိစ္စတွေကနေအာရုံလွှဲစေတယ်ဆိုတဲ့ကောင်းစဉ်နဲ့တိုရူတာကာဟာရှိကအေးရှားတော်နေကေတော့ကောင်မှာစက်တင်ဘာလ14ရက်နေ့မှာရေးထားတာကိုဖျက်ပါတယ်အမေရိကန်ကမြန်မာကိုလက်တစ်ဖက်နဲ့လက်တီးထိုးပြီးနောက်တစ်ဖက်နဲ့ကြတော့လက်ဆွဲနှုတ်ဆက်နေတယ်လို့ဖြစ်နေဆိုပြီးတော့စောင်းမရှင်ကတင်စားရေးသားထားတာနဲ့အစာချီထားပါလိမ့်မြန်မာနိုင်ငံအတွင်းမှာလူခွင့်ချုပ်ပေါင်းမှုတွေအကြီးအကျယ်ကျူးလွန်နေမှုနဲ့ဆက်ဆက်တဲ့မြန်မာစစ်တပ်အကြီးတန်းပုဂ္ဂိုလ်တွေအပြင်တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောက်လိုင်ပေါ်မှာလည်းပြီးခဲ့တဲ့တစ်လခွဲလောက်တုန်းကတည်းကဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်တဲ့အမေရိကန်ကပြီးခဲ့တဲ့5ရက်တုန်းကတော့မြန်မာစစ်တပ်အပါအဝင်အာဆီယံနိုင်ငံတွေကစစ်တပ်တွေနဲ့ပထမဆုံးအကြိမ်အမေရိကန်ရေးတပ်နဲ့စီးရီးလေ့ကျင့်မှုလုပ်ဆောင်ခဲ့တယ်လို့နိုင်ရှင်ပြသထားပါတယ်။အမေရိကန်ကမြန်မာနိုင်ငံပေါ်မှာမူဝါဒပိုင်းရဒီလိုအခုတမျိုးတော့ကြတမျိုးနဲ့ဆက်ဆံရတဲ့အကြောင်းရင်းကတရုတ်ဆိုပြီးတော့ဆောင်းမရှင်ကထောက်ပြရေးသားထားပါတယ်။မြန်မာစစ်ဆေးရလက်ချက်မှာတန်ခတ်ပိတ်ဆို့မှုများစွာထားရှိခဲ့တဲ့အမေရိကန်က2017ဦးသိန်းစိအရသာဆေးရတက်လာချိန်မှာတော့စတင်ပြေလျော့လာပြီးဒေါ်ဆန်းစုကြည်ပါတီအာဏာရလာပြီးတဲ့2015မှာတော့တန်ခတ်ပိတ်ဆို့မှုရဲ့အားလုံးကိုယူသိမ်းလိုက်တဲ့အကြောင်းရေးသားထားပါတယ်မြန်မာနိုင်ငံတွင်လူခွေနဲ့ဒီမိုကရေစီရှိရေးဟာအမေရိကန်အတွက်အခြေခံကျတဲ့အရွယ်ချက်လည်းဖြစ်တယ်လို့ဆိုပါတယ်NLD ပါတီအနာရပြီးမကြခင်မှာပဲရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်ရဲ့နေနေရှင်းလင်းမှုတွေကြောင့်ရိုဟင်ဂျာ9သိန်းကျော်နေရဲစုခွာထွက်ပြေးရတဲ့အခြေအနေကြောင့်လို့ရခိုင်ပြည်ပခနဲ့ပတ်သက်ပြီးတော့သတင်းယူနေတဲ့ writer သတင်းတော်နှစ်ယောက်လည်းအဖမ်းခံခဲ့ရတယ်လို့យေတာထားပါတယ်။ဒီလိုလူခွင့်ပြည်ပခတွေကြောင့်ဥရောပသမဂ္ဂ EU ကမြန်မာပေါ်မှာတင်ပို့ခွန်တွေတိုးမြင့်မယ်လို့စဉ်းစားနေချိန်မှာပဲအမေရိကန်ကတော့ဂျပန်နဲ့ပူးပေါင်းပြီးရန်ကုန်မှာယင်းနှမြုံနယ်ရေးစီးဝေးပွဲတော်ကျင်းပလိုက်ပါသေးတယ်လို့ဆိုပါတယ်။လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်ကမြန်မာကိုဘာကြောင့်အကြီးအကျယ်အရေးယူတက်ခတ်မှုတွေမလုပ်တာလဲ။မြန်မာနိုင်ငံမှာတရုတ်ရဲ့လွှမ်းမိုးမှုများနေလို့မလုပ်နိုင်တာလို့ဆောင်းမရှင်ကဆိုပါတယ်။မြန်မာစစ်ဆေးရလက်ထက်အနောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်မှာတက်ခတ်ပိတ်ဆို့မှုတွေချမှတ်ထားတဲ့နှစ်20ကာလအတွင်းမှာတရုတ်ကပဲမြန်မာနိုင်ငံတွင်းမှာလမ်းတွေဖောက်နေပြီးတော့တည်ဖို့အဆောက်အအုံလွတ်တော်အပြပြဆိုင်ရာလေစိတ်စားရတယ်လဲစဖို့ကူညီခဲ့လို့တရုတ်ပေါ်မှာမြန်မာကကျေးဇူးကျွေးတင်နေရတယ်လို့ဆိုပါတယ်ရခိုင်ပြည်နယ်ကကြောက်ဖြူစိတ်ကန်းကရင်းနှီးတဲ့သဘာဝပိုက်လိုင်းတစ်ခုဟာလဲတရုတ်နိုင်ငံယူနယ်ပြည်နယ်နဲ့ဆက်ပြီးသားဖြစ်နေပြီးတော့တရုတ်ရဲ့ကပတ်လမ်းစီမံကိန်းရဲ့တစ်စိတ်တစ်ပိုင်းနဲ့ဖြစ်တယ်လို့ဆိုပါတယ်ဒီပိုက်လိုင်းတွေတခြားအဝေးပြေးလမ်းနဲ့မြေထားလမ်းတွေတိဆောက်ပြီးတော့ကြောက်ဖြူစိတ်ကန်းနားမှာလဲအထူးစီးပွားရေးဆောင်ဆောက်ဖို့တရုတ်နဲ့မြန်မာစီးပွားရေးစင်ကြံတိဆောက်ဖို့ကိုလဲသဘောတူပြီးဖြစ်တာကြောင့်တရုတ်ပေါ်မှာမြန်မာကအကျွေးတည်နေတဲ့ကိစ္စဟာတိဗက်လင်ကာပါကစ္စတန်စတဲ့နိုင်ငံတွေပါလို့ပဲတရုတ်ရဲ့အကျွေးနွန်းတွေကိုတမင်ကြအောင်လုပ်နေတာဖြစ်တယ်လို့ထောက်ပြထားပါတယ်။ရ ရင်းချပြည်ပကစဖြစ်ခဲ့တဲ့ပြီးခဲ့တဲ့နှစ်နှစ်တုန်းကအမေရိကန်နဲ့ဥရောပနိုင်ငံတွေကမြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံတွေကိုနောက်ဆုတ်သွားကြပြီမလဲ။တရုတ်ကတော့ပိုတိုးလိုအောင်လုပ်ဆောင်ခဲ့တာလို့ထောက်ပြထားပါတယ်။ရင်းချပြည်ထနာကကူညီဖြည့်ရှင်ပေးမယ့်အစားမြန်မာနိုင်ငံပိုးပြီးတော့အထူးကျန်သွားအောင်တရုတ်ကလုပ်နေကြရတယ်လို့ကူညီထောက်ပံ့ရေးဝန်ထမ်းတယောက်ကိုကိုးကားပြီ ဒီနေ့ကျွန်တော်တို့ကမြန်မာနိုင်ငံရဲ့ပြန်ချီးပေးနေတဲ့ဂျပန်ကတာပြည်ထနာဖြစ်ရှင်းနိုင်မယ်လို့အမေရိကန်ကမျှော်လင့်နေတယ်လို့ရေးထားတဲ့ဆောင်းပါးကိုမွေးအပေါ်မပြတ်ကောက်နှုတ်တင်ပြလိုက်ပါတယ်ရှင်
City of London, UTANS over Aung San Suu Kyi Freedom Awards ဆိုတဲ့ ဆောင်းပါးတစ်စောင်ကို City AM Online သတင်းမှာဖတ်ရပါတယ် City of London Corporation, London မြို့တော်အဖွဲ့က 2019 ခုနှစ်မှာဒေါ်အောင်ဆန်းစုကြည်ကို Honorary Freedom ဂုံတူးဆောင်စုကိုပေးရခဲ့ပြီးအခုတော့ရိုဟင်ဂျာအရေးမှာနှုတ်ဆက်နေတဲ့အတွက်ဒီစုကိုယာယီရုပ်သိမ်းဖို့ဆုံးဖြတ်ရတာဖြစ်ကြောင်းဒါဟာစုပေးအပ်ရခြင်းရဲ့ယက်တီချက်သဘောထားကြောင့်ဖြစ်တယ်လို့ London မြို့တော်အဖွဲ့ကိုကိုကာပြီးဆောင်းပါရှင်အလက်ဇန်ဒရာရော့ဂျာစ်ကရေးပါတယ်
စုရဆိုင်ဖို့ဆုံးဖြတ်လိုက်တဲ့အကြောင်းကြားစာကိုပေးပို့ခဲ့ပေမဲ့ဒေါ်ဆန်းစုကြည်စီကဘာမှတုံ့ပြန်မှုမရှိလို့သူ့စီကိုစာတိုက်ရိုက်ရောင်းမရောင်းဆိုတာမသေးကြဘူးလို့လည်းအဖွဲ့ကပြောပါတယ်အဖွဲ့ဝင်တချို့ကတော့ဒီဆုံးဖြတ်ချက်အပေါ်မှာစိတ်ဆိုးဒေါသထွက်နေကြပါတယ်စုရုပ်သိမ်းရေးအစိုးတင်ခဲ့သူမွန်စွာအလီကယာယီရုပ်သိမ်းဖို့ဆိုတဲ့ဆုံးဖြတ်ချက်ဟာအဖွဲ့ရဲ
ေးထားပါတယ်။နောက်တစ်ယောက်ကတော့အခုလိုဒေါအောင်ဆန်းစုကြည်ရဲ့စုကိုလုံးဝရုပ်သိမ်းလို့မတုံဘဲယာယီရုပ်သိမ်းလို့တုံးဆွဲတာကိုကြည့်ရင်လန်ဒန်မြို့တော်အဖွဲ့ဟာတခြားကုန်သွယ်ဘက်နိုင်ငံတွေနဲ့နိုင်ငံခြားရေးဌာနလိုဩဇာတိတ်ကမရှိသူတွေကပြစ်တင်ဝေဖန်လိုက်တာနဲ့ကြောက်ဒူးတုံလာတဲ့တာရကတစ်ခုဖြစ်တယ်လို့လည်းပြောပါတယ်။အဲဒီလိုလှုပ်တာဟာလန်ဒန်မြို့တော်အဖွဲ့ကအပြစ်ပြောခံရမယ့်အဖြစ်ကိုရှောင်လွှဲပြီးအာနာလက်ရှိရှိနေသူတွေအကြိုက်ပဲလိုက်လုတာမျိုးဖြစ်လို့မနှိမ့်မြုပ်စရာကောင်းတယ်လို့ရေးသားထားပါတယ်။အဖွဲ့ဥက္ကဋ္ဌစာဒေးဗစ်ဝူတန်ကတော့မြန်မာနိုင်ငံအတွင်းကအကြမ်းဖက်မှုတွေနဲ့လူနည်းစုရိုဟင်ဂျာတွေပေါ်ဖိနှိပ်မှုတွေကိုဘယ်လိုအကြောင်းနဲ့မှခွင့်မပြုသင့်ဘူးဆိုတာကိုလန်ဒန်မြို့တော်အဖွဲ့အနေနဲ့ရှင်းရှင်းလင်းလင်းပြောကြားခဲ့ကြောင်းဖော်ပြထားပါတယ်။ဘလိုပဲဖြစ်ဖြစ်အော့စဖို့နဲ့ဒပ်ဘလင်အပါအဝင်ဒေသရင်းကောင်စီတွေကတော့ရိုဟင်ဂျာမွတ်စလင်တွေအပေါ်စစ်တပ်ရဲ့ကျူးလွန်ခဲ့မှုတွေအတွက်ဒေါအောင်ဆန်းစုကြည်ကပြစ်တင်ရှုတ်ချတာမဟုတ်ဘဲရင်ငုံနှုတ်ပိတ်နေခဲ့တဲ့အတွက်ပေးထားတဲ့စုကိုရုတ်သိမ်းခဲ့ကြကြောင်းရေးသားထားတဲ့ဆောင်းပါးကို City AM မှာဖတ်ရှုနိုင်ပါတယ်ရှင
်ဘာရှိမှာပြရောက်ပိုင်းတနက်ကန်ကျန်းသားမဟာမိတ်ဖွဲ့နဲ့မြန်မာစုရညီညာရေးကုလသမဂ္ဂရဲ့ညီညာရေးဆွေးနွေးပွဲကိုအခုစက်တင်ဘာ16ရက်နေ့မှာရှမ်းပြည်မြောက်ပိုင်းကျိုင်းတုံမြို့မှာပြုလုပ်မှာဖြစ်ပါတယ်။ဒါဟာတလားဒုတိယကြိမ်မြောက်ဆွေးနွေးတာဖြစ်ပြီးတော့အခုလိုဆွေးနွေးစဲကာလမှာကိုပဲနှစ်ဖက်တိုက်ပွဲတွေကရှမ်းပြည်မြောက်ပိုင်းမှာရောရခိုင်ပြည်နယ်မြောက်ပိုင်းမှာပါရှိနေတော့မှဒါကြောင့်မလို့ဒီဆွေးနွေးပွဲတွေကနေပြီးတော့အခုဖြစ်နေတဲ့စစ်ပွဲတွေရက်စဲသွားနိုင်တဲ့အထိပြည်လည်မှုတွေဖြစ်လာနိုင်ပါမလား။အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပအဝင်ဆွေးနွေးမိများလို့ရတော့ရှင်နေနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0232382554ဖြစ်ပါတယ်။အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပအဝင်ဆွေးနွေးမိမြန်ကြမယ်တော့ရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။ဒီနေ့ညထားရလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါလေရှင်။အခုတခါနားဆင်လေ့လာကြရမယ့် American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါက်လလတ်တန်ကစီစဉ်ပို့ချပေးပါရရှင
်။ဒီနေ့မင်းကျင်ပြမယ် Idiom အသုံးက
2020 hindsight
ဖြစ်ပါလေ။စာလုံးပေါင်းက20ဆိုတာကတော့ကနန်း20ကိုဆိုလိုတာတော်ရရှင်များအသိပါ HIND HIND ကတော့အနောက်ဖက် SIGHT SIGHT ကတော့စက်ခုအမြင်ဆိုတော့စကရိုက်ခုရဲ့ဓာတ်ရိုက်ဒီပဲကတော့20နောက်ကိုပြန်မြင်တာပေါ့20လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့တော်ရရှင်များသိချင်ကြမှာပါလူတွေရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းသပ်ရမှာ 20ဆိုရင်လုံးဝအမြင်ကအကောင်းနာကိုဆိုတာဖြစ်ပါတယ်။မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ်။ Hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အဓိပ္ပာယ်ကကိုလုတ်ခဲ့တာကိုလုတ်တုံးကတော့မှန်တယ်လို့ထင်ခဲ့ပေမဲ့နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုပ်လိုက်ရင်တော့ကောင်းတာလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်။ဒီသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ He bought an expensive brand new car. But in 2020 hindsight, he said he wished he bought something cheaper.
သူကစည်းကြီးလာတဲ့ကားအသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်။ဒါပေမဲ့သူနောက်မှတည်တည်ချာချာပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းစည်းသက်သာတာကိုဝယ်လိုက်မိရင်ကောင်းတာဆိုတာပါပဲလို့ဒီပေရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ He bought an expensive brand new car, but in 2020 hindsight, he said he wished he bought something cheaper.
နဖူပေါ်လက်တင်ပြီးတိတိချာချာပြန်စဉ်းစားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေရဲ့ဒီလိုလွတ်လိုက်ရင်တော့ကောင်းတာဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒလလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ EDN 3အင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့စီးပွားရေးကဏ္ဍကိုနားဆင်ကြရတော့မှာပါ။အရှေ့တောင်အာရှဒေသတွင်းနိုင်ငံတွေကအစပျိုးလုပ်ငန်းတွေကိုနှစ်စဉ်ရွေးချယ်ပြီးတော့ဆုချီးမြှင့်နေတဲ့ Asian Rice Bowl Global Setup Awards ရဲ့မြန်မာကိုစားပြုရွေးချယ်ခံရတဲ့လုပ်ငန်းတွေထဲမှာအိမ်တိုင်းရာရောက်အစားအသောက်ပို့ဆောင်ပေးတဲ့ Fresh Goya လုပ်ငန်းလည်းပါဝင်ပါတယ်။ရန်ကုန်မှာစတင်နေပြီးတခြားဒေသတွေကိုပါလုပ်ငန်းချေနိုင်ဖို့ကြိုးပမ်းနေတဲ့ဤပညာအခြေခံဝန်ဆောင်မှုလုပ်ငန်းမှာအဓိကအခက်အခဲကလှုပ်သားရှားပါမှုဖြစ်တယ်လို့ Fresh Goya လုပ်ငန်းတည်ထောင်သူကိုထွတ်ဦးယွန်းကပြောပါတယ်ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်ကတင်ပြထားပါတယ်ရှင်
ဖြစ်ပေါ်တော့เนาะကျွန်တော်တို့ဒီမှာနိုင်ငံမှာ online food delivery and concierge service platform ကိုလုပ်ခဲ့ပါတယ်ပေါ့เนาะအဲဒီ service မှာကျွန်တော်တို့ launch လုပ်တာတနည်းတော့ပဲရှိတဲ့အတွက်ကျွန်တော်တို့ award ကအ best newcomer award ရရဲ့နောက်တစ်ခုကကျတော့ best food tech and တစ်ခုရရဲ့နောက်တစ်ခုကကျတော့ကျွန်တော်တို့ guest light up ပေါ့เนาะဒီ best newcomer award ရရဲ့အကြောင်းအရာကျတော့ပေါ့เนาะကျွန်တော်တို့ဒီနှစ်တင်မှာတနည်းပဲရှိသေးရဲ့ကျွန်တော် launch တာဒီတစ်နှစ်ကျင်းပမှာကျွန်တော်ဒီ international partnership ပေါ့နော်ကျွန်တော်တို့ဒီ meet up group နဲ့ကျွန်တော်တို့ဒီတစ်နှစ်ကျင်းမှာကျွန်တော်တို့ sign to me ရဲ့ပြီးသွားလို့ရှိရင်အဲ့ဒီညမှာနောက်ခုရတဲ့အကြောင်းအရာကျတော့ကျွန်တော်တို့ကဒီ food delivery ရဲ့မှာတခြားဒီ food delivery platform နဲ့မတူဘူးပေါ့ကျွန်တော် offer လုပ်တဲ့ service က quality ပေါ့ quality ဆိုတော့ကျွန်တော် category ဆိုရင်ကျွန်တော်ကဒီ food delivery ပဲလုပ်ချင်တာမဟုတ်ပဲねကျွန်တော်ကဒီရှိရပေါ့နော် on demand အချင်းမှလို့ရှိရင်စချင်းလာပို့ပေးလို့ရတဲ့ service အနေနဲ့ဒီ gift cover service ကျွန်တော် food service grocery service အားရကျွန်တော်အစားအသောက်ပေါ့နော်အများကြီးကျွန်တော်ထည့်ရတယ်။အဲကြောင့်မို့ကျွန်တော်ဒီ best food ကတော့ award ထဲမှာကျွန်တော်ဝင်သွားတာပေါ့နော်။နောက်တစ်ခုကကျတော့ကျွန်တော်ဒီ food tech ပေါ့ food tech ကကျတော့ food tech ကဘာဖြစ်လို့ဝင်သွားလဲဆိုတော့ကျွန်တော်တို့ဒီ fresh gourmet မှာစိုင်းပေါင်း150ရှိတယ်။စိုင်းပေါင်း150အပြင်ကျွန်တော်တို့ဒီ request store တွေကျွန်တော်ဒီလိုရှိကိုယ်ကျွန်အများကြီးဖြစ်ပါပြီပေါ့နော်။ပါပြီးတော့ကျွန်တော်တို့ဒီနှစ်ထက်မှာပဲကျွန်တော်တို့ user ကတော်တော်ကြီးပိုတိုးတက်လာတယ်။ user ပိုတိုးတက်လာတယ်ဆိုတော့ကျွန်တော်တို့တစ်ရက်ကို order ကျွန်တော်ရမ်းနေချင်ရှိရဲ။ဒီလိုရှိနောက်တစ်ခုကကျတော့ application တက်မှာပေါ့။ application တက်မှာဆိုရင်မှားတာတွေကူအောင်ကြည့်ရတာရှင်းအောင်ပြီးတော့နှာနေအောင်ကျွန်တော်တို့လုပ်ထားရပေါ့နော်။ service ကိုလည်းကျွန်တော်အငြင်းရင်းဟိုအကောင်းဆုံးပြနိုင်အောင်ကြိုးစားရပေါ့နော်။အဲ့ဒါမှကျွန်တော်တို့ဒီ best project မှာကျွန်တော်ဝင်နေနောက်ဆုံးကျတော့ကျွန်တော်ဒီ best flight hopper ပေါ့နော် best flight hopper ကျတော့ကျွန်တော်ဘာဖြစ်ဝင်သွားလဲဆိုတော့ marketing မှာတော့ကျွန်တော် food delivery အများကြီးရှိတယ်။ဒါပေမဲ့ခုနကပြောနေတယ်ကျွန်တော်ဒီ platform ကအများကြီးနဲ့မတူဘူးပေါ့။ဟိုလူတွေပို့ပြီးတော့ဟို easy ဖြစ်အောင်ကျွန်တော်လုပ်ပြီးခြင်းနဲ့တစ်ချက်ပေါ့နော်အဲ့ဒီပုံစံမျိုးကျွန်တော်ကဟိုအငယ်ရင်းထည့်ရတဲ့အတွက်ကျွန်တော်ဒီ service team မှာကျွန်တော်အခုဒီအများကြီးထပ်တွန်းလုပ်ထားတယ်။ကျွန်တော်
you know, now so much of saying, you know, not so nice, you know. เดลิเวอรี่ลูกเนาะปิดหน้าเลยป่ะเนาะอลุกไก่ก็เยอะบลาบๆพันตีไปไหนมาตะเลยใช่อลุกไก่เนี่ยก็เราเจ้าเนี่ยส่วนเราคลีนเนี่ยมาอยากงาเสร็จแล้วชื่อป่ะเนาะอย่างงาเสร็จแล้วชื่อแต่เป็นเนี่ยเราผู้รายได้ป่ะเนาะรายได้ส่วนเราที่เป็นเงินเดือนอยู่เราว่าตามผู้แทนในแคมเปญเนี่ยคือเราเทรนนิ่งลงไปคือเราป่ะเนาะที่เดลิเวอรี่ได้มาเราคือค่าจีป่ะเนาะเราค่าจีปีต่อเนี่ยนั่นคือว่าเราตาเราเจ้าเนี่ย มันก็จะเราตาเราจะเราแต่แอนพาร์ตเมนต์แบบนั้นที่เราจะเราคือเราที่มาแปลนเราเนี่ยจะเราตามที่มันจะมีแบบนั้นอัตติเลชั่นอัตติมาเลยเราเนี่ยเนี่ยปูบีเราคุยปูยาลามีเพราะว่าจะเราคือส่วนเราที่แพลตฟอร์มมาคลาวด์คิทเช่นจะเนี่ยในที่ใหญ่คลาวด์คิทเช่นจะเอาไปเลยส่วนหัวสักเท่าไหร่ส่วนใหญ่ไปเลยที่เราชิมที่เราในมาหินเช่ในมาหินเช่ปีเราจะเรียกเนี่ยนี่ก็จะมาที่ปูเลยนี่แบบนั้น
เราตัวเรื่องเล็กๆอย่างนี้แต่เนี่ยพอเราเรื่องใหญ่ๆเนี่ยตัวเราอย่างไก่จะมีตัวเนาะเออเรื่องนี้เนี่ยเลยโอ้โหเรสเตอรันต์ก็เลยเนี่ยอาจจะมีเงินเข้ามาเนาะเพราะว่าสปอนเซอร์เนี่ยที่เราชิมเนาะที่เนาะที่ผู้ผลิตแพลตฟอร์มเนี่ยเจ้าเนาะที่สต๊อปไฟเนี่ยเนาะสต๊อปไฟเนี่ยเจ้าตัวผู้ผลิตเชลุยาเนาะเออที่เราทราบอยู่โรงงานที่คู่สาเด็กขามาที่การแข่งแข่งบ่ไม่รู้ทำยังไงจงยาบาดเลย
โอเคจำนวนนี้เนี่ยเราคือตัวใหญ่แข่งขันจ้าเราดีเอไอที่ไปกันคือจำนวนรถที่เราเป็นยามาจำนวนว่าจะเป็นตัวที่ตัวใหญ่ป่ะเนาะมาแข่งขันมาจำนวนผู้ผลิตเรือยาต้องล็อกสลายที่เราคือเราไปล็อกจิสติกส์คอมมิวนิเคชั่นสตรีมิ่งต้องหลายส่วนอีกไม่ก็ผู้เรียนมาจะคุยเรื่องว่าเนี่ยคอมมิวนิเคชั่นสลายส่วนจำนวนอีกครึ่งส่วนเนี่ยจำนวนเนี่ยแค่ด้วยป่ะเดี๋ยวจำนวนว่ามาร์กิ้งบัจจัยยังใหญ่ตรงไหนเดี๋ยวตอนนี้เราที่มาคือจะเ ဒီမှာဆိုတော့အများနဲ့မားကတ်တင်းနဲ့ဒီရှင်းမဲ့ဆိုတော့အများနဲ့ဒီချေပြီးတော့ကျွန်တော်တို့ဒီကမ်ပိန်းတွေပါလို့အများဆောင်ကြည့်ကြရတယ်။နောက်ကတော့ကျွန်တော်ဒီ
ဟုတ်လို့ဒီကျွန်တော်မလာတော့တာလို့ဘယ်လိုသိတာရှိရတော့နော်ဟိုကျွန်တော်ဒါတော့ဟိုသူတို့ဉာဏ်နဲ့စုတာအနေအထားမှာဟိုတခြား management ဆိုင်နဲ့မတူတော့ဘဲနဲ့သူတို့အတွက်special management ကြီးလိုအပ်တော့သူတို့ management ပြောစပေးစီပြီးတော့ဒီ live
ဖိက်ဆယ်လာရီကိုမမဆိုတော့
ကျွန်တော်အခုဒိုင်းနက်စီကိုအားကောင်းထွက်ခေါ်လာတယ်ကျွန်တော်ဒီကုမ္ပဏီမှာကျွန်တော်နောက်အားရလောက်ကြည့်ကျွန်တော်ထပ်ခေါ်ပြီးလောက်ကြတယ်ပြီးလို့ရှိရင်နောက်တစ်ခုကကျွန်တော်ကစ္တမာဆာဗစ်စီပေါ့ကျွန်တော်အခုဆိုရင်ကျွန်တော်လေးယောက်ရှိရရှစ်ပြီးရှစ်ကျွန်တော်အလုပ်လုပ်ပြန်ဒါပေမဲ့သူတို့ရောကျွန်တော်အခုထရိနင်းနေပြီးတယ်ကျွန်တော်ပေါ့ကျွန်တော်ကသူနှစ်ပတ်တခါပြီးရဆိုရင်ကျွ င်သူတို့ကျွန်တော် benefit တွေကျွန်တော်ထပ်ပြီးလဲသူတို့ပြောရင်ပြောမှဟိုကျွန်တော် service ကပူပူအင်တိုးတက်လာမှာသူကကျွန်တော်ရဲ့ customer နဲ့အများကြီးတိတိကျကျဆိုတော့သူတို့ရောကျွန်တော်တို့အကောင်းဆုံး training ပေးရဲကျွန်တော်အကောင်းဆုံးသူတို့ကို support လုပ်ပေးနိုင်အောင်ကျွန်တော်လုပ်ပေးရဲပေါ့နော်အဲ့ဒီနည်းရောကျွန်တော်တို့ဒီ service ကိုပူပြီးကောင်းလာအောင်ကျွန်တော်တို့ကြိုးစားနေပေါ့နော်
မတ်တေဂီထိုက်စီဇန်ထုတ်လွှင့်ပေးနေတဲ့စီးပွားရေးကဏ္ဍကိုတနင်္လာနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုအင်္ဂါနေ့မနက်ခင်းမှာနောက်တစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ကြတာဖြစ်ပါလေရှင်။အခုသုတဆောင်လေးအမေရိကန်တခွင်းစီဇန်ကိုနားဆင်ကြပါရမယ်။ အခုတစ်ပတ်သုတဆောင်လေအမေရိကန်တခွင်အစီအစဉ်မှာတော့ဒီမိုကရက်တစ်သမ္မတကိုယ်စားလှယ်လောင်းလက်ရှိအထက်လွှတ်တော်အမတ်အဲလစ်ဘက်ဝါရန်ရဲ့စီးပွားရေးဆိုင်ရာမူဝါဒအကြောင်းနဲ့ကော်လိုရာဒိုပြည်နယ်ကကြောက်မိသွေးဆက်ယုံပိတ်တဲ့အခါမှာဒီဆက်ယုံလှုပ်သားတွေရဲ့ဘဝတွေအခြေမပြတ်နေနိုင်ရေးဘလို့တွေပြင်ဆင်ဆောင်ရွက်နေကြတယ်လဲဆိုတဲ့အကြောင်းကိုကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင်
2020အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီရဲ့သမ္မတကိုယ်စားလှယ်လောင်းအနေနဲ့ပါဝင်နိုင်ဖို့ရှင်ပြိုင်နေကြသူတွေထဲမှာအထက်လွှတ်တော်အမတ်အဲလိဇဘက်ဝါရန်ဟာဒုတိယလူကြိုက်အများဆုံးဖြစ်နေတယ်လို့လူမှုစစ်တမ်းတွေအရသိရပါတယ်။တကယ်လို့လွှတ်တော်အမတ်ဝါရန်အနေနဲ့ပါတီကိုစားပြုရှင်ပြိုင်ဖို့အနိုင်မရဘူးဆိုရင်တော့မှလည်းသူ့ရဲ့စီးပွားရေးအစီအစဉ်ဟာသမ္မတရွေးကောက်ပွဲကာလမှာကြေကြေပြင်းပြင်းဆွေးနွေးစရာဖြစ်လာနိုင်တာပါ။အပြောင်းလဲကိုပို့လို့လာတဲ့ဒီမိုကရက်ပရိုဂရက်ဆစ်တီရဲ့အခုလိုအစည်းအဝေးကြောင့်မဲပေးသူတွေအနေနဲ့ရွေးကောက်ပွဲပေါ်ပိုစိတ်ဝင်စားလာနိုင်တယ်လို့ထောက်ခံမှုအလုံးလောက်မရသူတွေလည်းဒီအကျိုးရှင်ပင်ပွဲတွေကနေထွက်ခွာရမှာပါဒီအကြောင်းကိုဆက်လက်တင်ပြပေးပါမယ
် Let's win
ဝါရှင်တန်ပြည်နယ်စီအက်တဲမြို့မှာကျင်းပတဲ့လူမျိုးနဲ့ပြည်ဆောင်ပွဲမှာဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းတွေကအထက်လွှတ်တော်အမတ်အဲလိဇဘက်ဝါရန်ကိုထောက်ခံသူ1000ကျော်လောက်လာရောက်ပြီးအမေရိကန်လူထုရဲ့စီးပွားရေးအရာတစ်ဖက်ဆောင်းနှင်းဖြစ်နေတဲ့အခြေအနေကိုပြောင်းလဲမဲ့အစီအစဉ်အသေးစိတ်ကိုနားထောင်ခဲ့ပါတယ်
။ Well, I don't want a government.
ကုမ္ပဏီတွေလုပ်ငန်းရှင်ကြီးတွေကိုမျက်နှာသာပေးတဲ့အစိုးရမျိုးမလိုချင်ပါဘူး။လူတွေအားလုံးရဲ့မိသားစုဘဝကိုအကာအကွယ်ပေးတဲ့အစိုးရမျိုးကိုသာလိုချင်ပါတယ်။
သူရဲ့စီးပွားရေးမူဝါဒတည်ထက်မှာချမ်းသာတဲ့လူတွေစီကနှစ်ရာခိုင်နှုန်းအခွန်တိုးကောက်တာကနေတစ်နှစ်ကိုမီလီယံ50လောက်ထိအစိုးရဝင်ငွေပို့တိုးလာနိုင်ပြီးတော့တန်းတရာအထက်ဝင်ငွေရှိတဲ့လုပ်ငန်းကြီးတွေကိုအခွန်9ရာခိုင်နှုန်းပို့ကောက်မှာပါ
All we're saying is when you make it big
ကျမတို့ပြောနေတာကတစ်ရာခိုင်နှုန်းရှိတဲ့လူချမ်းသာတွေအနေနဲ့သူတို့ဝင်ငွေရဲ့ဆယ်ပုံတစ်ပုံကိုမျှဝေပေးမယ်ဆိုရင်ဒါဟာအလုံးအတွက်ပို့အဆင်ပြေစရာဖြစ်လာပါလိမ့်မယ်
စင်ထင်းကျော်တွင်ခမန်းကြီးအခွန်ငွေ 2.85 ထရီလီယံဒေါ်လာရမယ်ဆိုရင်တော့အလုတ်ကိုင်တင်တဲ့နေတိုးချဲ့ဖို့အထောက်အကူဖြစ်မှာပါဒါပြင် Google တို့ Facebook တို့ဟာသူတို့လုပ်ငန်းတွေကနေအကျိုးအမြတ်ရဖို့ရင်မကြည့်ကြပဲဒီကုမ္ပဏီရဲ့အုပ်ချုပ်မှုဒါရိုက်တာပုတ်ဖွဲ40ရာခိုင်နှုန်းကိုအလုတ်သမားတွေကရွေးချယ်ပေးဖို့လဲအဲလိဇဘက်ဝါရန်ကအဆိုပြုခဲ့ပါတယ်နိုင်ငံတကာနဲ့ကုမ္ပဏီသဘောတူညီချက်တွေချုပ်ဆိုရမှာလဲအဲ့ဒီတက်ဆိုင်ရာနိုင်ငံတွေရဲ့လူခွင့်ရေးကိုအကောက်အွယ်ပေးဖို့နဲ့အမေရိကန်အလုပ်သမားတွေရဲ့အခွင့်အရေးကိုအကောက်အွယ်ပေးဖို့လဲပါဝင်တာကြောင့်ဒီစီးပွားရေးဆိုင်ရာအကြံပြုချက်နဲ့ပတ်သက်ပြီးတော့အကျိတ်နဲ့ဆွေးနွေးရနိုင်တာပါမူရာရေးအကြံပေးအဖွဲ့ Center for American Progress ကဂျွန်ဟယ်ပင်ကအခုလိုသုံးသပ်ပါတယ
် It's certainly driving other
ဒီဆိုပြီးချက်ရတခြားသူတွေဒီထက်ပိုကောင်းတဲ့မူဝါဒတွေချမှတ်ဖို့တောင်းအားဖြစ်လာစေပါလိမ့်မယ်
တချိန်တည်းမှာပဲသမ္မတဒေါ်နယ်ထရမ့်နဲ့ရီပပ်ဘလစ်ကန်တွေကဒီဆိုပြီးချက်ဟာဆွေးနွေးဆိုရှယ်လစ်တွေရဲ့အယူအဆဖြစ်တဲ့ဆိုပြီးတော့အပုတ်ချပြောဆိုလွန်နိုင်တာပ
ါ When he says that the Democrats are socialists you can
ဒီမိုကရက်တွေဟာဆိုရှယ်လစ်တွေဆိုပြီးပြောကျင်နေဆိုပါဆို Elizabeth Warren ရဲ့အစီအစဉ်ကိုထောက်ပြလိုက်ရုံပါပဲဒီအစီအစဉ်ဟာသမ္မတဘီကလင်တန်မပြောနဲ့သမ္မတဘာရက်အိုဘားမားရဲ့အစီအစဉ်ထက်ဟုတ် liberal ကြပါတယ
်အဲလိဇဘက်ဝါရန်ရဲ့ရှင်ပြိုင်ပွဲဗာမောင့်ထက်လွတ်တော်မှ Bernie Sanders ရဲ့အဆိုပြုချက်ဖြစ်တဲ့ American အားလုံးရဲ့ဂျမားကြီးကိုအစိုးရကတာဝန်ယူရမယ်ဆိုတာကိုလည်းသူကထောက်ခံပါတယ်တမရထရမ့်ရဲ့ကုန်သွယ်ရေးစစ်ပွဲကိုတော့သူကဝေဖန်မိမယ်ပိုကောင်းမွန်တဲ့ကုန်သွယ်ရေးမူဝါဒချမှတ်ရမှာတော့ကုန်သွယ်ကုန်တိုးကောက်နိုင်ကြောင်းအရေးအမွေပြောကြားပါတယ်ဒါပြင်သဘာဝလောင်စာအပေါ်မိခိုအားထားမှုကိုလျှော့ချပြီးတော့ပြန်ပြည့်မြဲစွမ်းအင်ထုတ်လုပ်နိုင်ဖို့1 trillion ရင်းနှီးမြှုပ်နှံမယ်Green New Deal အစီအစဉ်ကိုလည်းသူကထောက်ခံပါတယ်အစိုးရရဲ့သုံးချက်ဒီပေါ်ဆိုရင်လေးရှိတဲ့မဲပေးသူအချို့ကတော့အချင်းအကျက်ထဲရောက်လာချိန်မှာဘယ်သူကိုမဲပေးမယ်ဆိုတာမျိုးစဉ်းစားလာနိုင်ပါတယ်ဒါပေမဲ့လည်းအဲလိဇဘက်ဝါရန်ရဲ့အမေရိကန်ထောက်ခံသူတွေကတော့အခြေခံလူရန်းစားတွေအရေးဦးစားပေးဆောင်ရွက်တဲ့ Progressive အစီအစဉ်တွေပေါ်ဆောင်ဖို့ဟာလာမယ့်2020ရွေးကောက်ပွဲမှာအနိုင်ရဖို့အဓိကတော့ချက်ဖြစ်တယ်လို့ပြောဆိုကြပါတယ်ခင်ဗျာကမ္ဘာတဝန်းမှာဆွမ်းအင်တွေကိုဖန်တီးအသုံးချရေးကြိုးပမ်းနေကြပါတယ်။ရာသီဥတုပြန်လည်လာမှုကြောင့်လူသားတွေဒုက္ခရောက်မှာကိုစိုးရိမ်မှုတွေမြင့်တက်လာတဲ့အချိန်ထဲမှာပဲအရင်ကကြောက်မိသေးအဓိကအသုံးပြုခဲ့တဲ့ဆွမ်းအင်ကဏ္ဍမှာလေနဲ့နေအောင်ကြီးဆွမ်းအင်သုံးဆိုလာစနစ်ကိုအသုံးချကြဖို့ကြိုးစားလာကြတာပါ။အမေရိကန်နောက်ဖက်ပြည်နယ်တစ်ခုဖြစ်တဲ့ကော်လိုရာဒိုမှာဆွမ်းအင်ပြောင်းလဲသုံးဆွဲရေးထိခိုက်နစ်နာမှုအနည်းဆုံးဖြစ်အောင်ဘယ်လိုဆောင်ရွက်ကြလဲဆိုတဲ့အကြောင်းကိုတင်ပြပေးမှာပါ။ဘရိတ်စတေရှင်ကြောင့်မိသေးစက်ရုံမှာအလုတ်သမား300လောက်အလုတ်လုတ်ကင်ကြပါရယ်လူဦးရေ900သာရှိတဲ့ကော်လိုရာဒိုပြည်နယ်ခရိတ်မြို့အတွက်တော့ဒီပမာဏဟာအတော်များတယ်လို့ဆိုရမှာပါကဘာကြီးပူနွေးလာတာကြောင့်က
ကာဗွန်နိုင်အောက်ဆိုက်တဲ့လျှော့ချရေးဥပဒေဟာဒီမျိုးငယ်လေးကအလုတ်သမားတွေအဖို့သူတို့အနာဂတ်အတွက်အစိုးရစရာဖြစ်လာပါတယ်။ဆက်ယုံမှာအလုတ်လုတ်ကင်သူရက်စစ်ကျွမ်းကျင်ဝင်တဲ့ Matt Kinch လို့က
That's the one that scares me the most.If there's no
တကယ်လို့ဒါဆက်ယုံဖြတ်မယ်ဆိုရင်ဘာလို့စားရမလဲဒီသားစုကိုရှာကြွေးဖို့ဆက်ပြီးရှင်းတဲ့ရည်တည်ဖို့ဘာလို့ရမလဲကိုလိုရာဒိုခရစ်မြို့လေးကလူတွေတော့ဘဝပြတ်ပါပြီ
ပြည်နယ်ရဲ့အဖူချိန်တိုးလာတာကြောင့်ရေခမ်းခြောက်ပြီးတော့တော်မီတွေလောင်ကျွမ်းနေတဲ့ပြဿနာကိုအဆုံးသတ်ဖို့ပြည်နယ်မြို့တော်ဒန်ဗာမှာဆွေးနွေးနေကြပါတယ်ကိုလိုရာဒိုပြည်နယ်အောက်လွှတ်တော်ဥက္ကဋ္ဌကေစီဘက်ကက
I think if we don't deal with climate change we are going to be wrecking the economy.
ရာသီဥတုပြန်လွှဲလာတဲ့ကိစ္စကိုဘာမှမလုပ်ပဲဒီတိုင်းထားမယ်ဆိုရင်စီးပွားရေးကိုထိခိုက်နိုင်မယ်လို့ထင်ပါတယ်။နှင်းလျှောစီးတဲ့နေရာကရေခဲတွေအရေးပြောတာရေတွေခန့်လာတဲ့ကိစ္စတွေကိုထောက်ပြပေးပါပြီ။ဒီလိုအခြေအနေတွေဟာစိုက်ပျိုးရေးကဏ္ဍအပေါ်လည်းထိခိုက်ပါတယ်။တဘာဝဘေးအန္တရာယ်တွေကြုံလာတိုင်းလည်းအရေးပေါ်ရန်ပုံငွေသုံးဆွဲရတာကြောင့်ဒါကလည်းပြည်내အတွက်တကယ့်ကိုဝင်တော့ဝင်ဖို့ဖြစ်လာပါတယ်။
2050မှာကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေ60ရာခိုင်နှုန်းထိလျှော့ချနိုင်မယ့်ဥပဒေဒီနှစ်မှာပြဋ္ဌာန်းနိုင်ဖို့ဘက်ကာကကြိုးပမ်းနေပါတယ်။ဒါပေမဲ့လည်းပြည်내တွင်နေထိုင်သူတွေတိတ်မနစ်နာအောင်ဆောင်ရွက်ဖို့လည်းသတိပြုမိပါတယ်လို့ဆိုပါတယ
်။ We know that there are going to be coal plant closures.
ဆောင်မီးတွေဆက်ယုံပေးရတာမျိုးတွေဖြစ်လာနိုင်ပါတယ်။အဲ့ဒီလိုတွေဖြစ်လာတဲ့ဆိုရင်သူတို့တွေကတခြားမှာရွှေ့ပြောင်းပြီးသွားလုပ်ကြမလား။မျိုးရဲကိုရောက်လာမလား။ဒါတွေဘယ်လိုဖြေရှင်းမလဲ။စတာတွေကိုစဉ်းစားပေးရမှာပါ။
တော်မီးသွေးဆက်ရုံကိုပေးလိုက်ပြီးတဲ့နောက်တခြားလုပ်ငန်းတွေမှာဝင်ရောက်နိုင်ရေးအဆင်ပြေစေဖို့ရည်ရွယ်ပြီးတော့အကူအညီပေးရေးအစီအစဉ်တွေလည်းဘက်ကကရေးဆွဲနေပါတယ်။ရာသီဥတုပြုနေမှုလျှော့ချနိုင်ရေးရည်ရွယ်တဲ့ဥပဒေကိုတော့ကန့်ကွက်တာတွေရှိပေမဲ့တော်မီးသွေးဆက်ရုံကအလုပ်သမားတွေတခြားလုပ်ငန်းတွေမှာအဆင်ပြေပြေကူးပြောင်းလွတ်လပ်နိုင်ရေးတင်နန်းတွေပေးမဲ့အကူအညီပေးရေးဥပဒေကိုတော့ထောက်ခံကြပါတယ်။လျှက်စစ်လုပ်သားများသမဂ္ဂရဲ့မန်နေဂျာ Rich Meisinger က
Our members want to work hard. Our members don't.
ဆိုတော့အစီအစဉ်တွေကိုတော့အလုပ်သမားတွေကမလိုချင်ကြပါဘူး။ဒီအစီအစဉ်ကအလုပ်ကန်တဲ့ပေါင်းကူပေးမဲ့တရားတစ်ခုဖြစ်လိမ့်မယ်လို့ပဲမျှော်လင့်ပါတယ
်။ဒါပေမဲ့လည်းအသေးစိတ်အစီအစဉ်တွေအကောင့်ထဲမှာဖွာသေးတာကြောင့်စိုးရိမ်ကြသူတွေလည်းရှိပါတယ်။ Kings Low က
I think in the base it sounds like a good idea.
အခြေခံအဖြစ်တော့ဒီအစီအစဉ်ကကောင်းပါတယ်။ဒါပေမဲ့လိုအပ်မဲ့ငွေကြေးကိစ္စထည့်ရတာမတွေ့ပါဘူး။ဆိုတော့ဒီဘက်ဆိုင်ကဘယ်ကရမလဲ။တခြားကိုပြောင်းဖို့လိုပါမလား။ဘာတွေသင်ရမလဲ။သင်တန်းကြီးစသည်ဖြစ်ပေါ့လေ
။တောင်းရှိသူတွေကတော့ကျောင်းမီးသေးဆက်ရုံကိုချက်ချင်းပိတ်ပြီးမှမဟုတ်သေးတာကြောင့်အသေးစိတ်စီစဉ်ဖို့အချိန်ကြီးရှိပါသေးတယ်လို့ဆိုရတယ်။ကမ္ဘာကြီးပြုနေလာမှုကိုဝိုင်းဝန်းတက်ရှိဖို့ကြိုးပမ်းနေကြတဲ့အချိန်မှာအခုလိုဆက်ရုံပိတ်တာကိုကန့်ကွက်တာထက်ဆက်ရုံပိတ်ပြီးတဲ့နောက်ဒီဆက်ရုံလုပ်သားတွေတခြားအလုပ်ရဖို့သာအာရုံစိုက်လှုပ်ဆောင်မယ်လို့အလုပ်သမားတမန်ကဘက်ကလည်းပြောပါရယ်။ကော်လိုရာဒိုမှာနှစ်ဦးနှစ်ဖက်ပြပြလေးလေးဖြစ်အောင်စံပြအဖြစ်အခုလိုဆောင်ရွက်နေတာကြောင့်လဲသူတို့ကဂုဏ်ယူနေကြပါရယ်ခင်ဗျာ။
ကိုအောင်စီစဉ်တက်ဆက်ပေးနေတဲ့သုတ္တဆော်လေးအမေရိကန်တခွင်းစီစဉ်ကိုတောက်ကြနေညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးအခုလိုအင်ကာမနဲ့ခင်မှနောက်တစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ကြပါရရှင်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုမနဲ့၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးနားဆင်နိုင်ပါတယ်။အင်ကာနေ့ညပိုင်းမှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းရှိတာမို့စောင့်မျှော်နားဆင်နိုင်တယ်လို့ပါဝင်ဆွေးနွေးလို့လည်းရပါရရှင်။အခုအင်္ဂါနေ့မနက်ခင်းဒေသအတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တိန်ဟီထိုက်ကပြောပြပေးပါအောင်လို့ရှင
်။အမေရိကန်စစ်တပ်ဘက်ကအီရန်ပေါ်စီးရဲအရာတိုက်ခိုက်မှုရှိခဲ့မယ်ဆိုရင်တော့အဲ့ဒီတိုက်ခိုက်မှုကဆော်ဒီအာရေဗျကရေနံလုပ်ငန်းတွေအပေါ်တိုက်ခိုက်ခဲ့မှုနဲ့အချိုးအစားညှိမျှတဲ့တိုက်ခိုက်မှုဖြစ်မယ်လို့အမေရိကန်သမ္မတအတော်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဆော်ဒီယနလုပ်ငန်းတွေအပေါ်တိုက်ခိုက်မှုတွေအတွက်အီရန်ကိုတည့်တည့်ရည်ညွှန်းပြီးပြစ်တင်လိုက်တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးသတင်းထောက်တွေရဲ့အမေကတော့သမ္မတထရန့်ကသူ့အနေနဲ့လဲအလားတူယူဆတဲ့အကြောင်းဘယ်သူမှတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူမှတာဝန်ရှိတယ်ဆိုတာကိုအချိန်တိုအတွင်းမှာအတိအကျသိရမှာပါလို့သမ္မတထရန့်ကထပ်လောင်းပြောဆိုသွားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပုတ်ကိုရင်းနဲ့စီးပွားရေးဆိုင်ရာအခွန်ထမ်းဆောင်မှု၈နှစ်တာကာလအတွင်းကမှတ်တမ်းတွေကိုပေးဖို့သမ္မတထရန့်အတွက်ဆောင်ရွက်ပေးနေတဲ့စင်းစစ်လုပ်ငန်းကိုနယူးယောက်အစိုးရရှေ့နေရုံးကတောင်းထားပါတယ်။မန်ဟန်တန်စင်စုကအစိုးရရှေ့နေဆရာစ်ဘန်စ်ဂျူနီယာရဲ့ရုံးကပြီးခဲ့တဲ့လတုန်းကအခုလိုဆင့်ခေါ်စာပေးပို့ထားတာဖြစ်ပြီးတစုံတရာမှတ်ချက်ပေးဖို့ကိုတော့တနင်္လာနေ့မှာညှင်းဆိုထားပါတယ်။ရုရှားနိုင်ငံမှာဒီနှစ်အစောပိုင်းတုန်းကငြင်းချမ်းတဲ့ဆန္ဒပြပွဲအတွင်းအမျိုးသားအစောက်တပ်ဖွဲ့ဝင်အမျိုးသားတဦးကိုဒဏ်ရာရရှိမှုနဲ့ရုရှားသုံးဆောင်ဖာဘယ်ဥ ထီနော့ကိုမော်စကိုတရားရုံးကတင်းနှင်းလာနေမှာထောင်ဒဏ်3နှစ်ခွဲချမှတ်လိုက်ပါတယ်ရှင်
။အင်ကနေမနက်ခင်ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမသိင်ခီထိုက်ပြောပြပေးသွားတာပါရှင်။အခုမနက်အစည်းအဝေးထုတ်လုပ်ရေးမှူးကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Greg Burns ဖြစ်ပါတယ်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ VOA သောတာရှင်များနဲ့တကွမြမကျေးသူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွန်မျိုးပါရှင်။
This program has come to you from the Voice of America, Washington.